Welcome to the Voice of America in Burmese.
Mingala nya cha ma thora sin mya khmyar VOA American tan ga ni 2023 khu ni March la 30 ye tatari nya a season rue go myama sanaw di nya 9 nai ga ni 10 nai thi Washington DC myo daw ga ni tat yai sa lun ni ba bi line to meter 3252 a pyin စနေတနင်္ဂနွေမှာဆိုရင်လိုင်းလက်မီတာ190ကနေလည်းဖန်ယူနားဆင်နိုင်ပါတယ်ဒါအပြင် VOA website နောက် Facebook နဲ့ YouTube မှာလည်းထုတ်လွှင့်ချိန်နဲ့တစ်ချိန်တည်းနားဆင်နိုင်ပါပြီခင်ဗျာကျွန်တော်ကတော့ဝင်းဝင်းပ
ါကျွန်မကတော့ဆုမြတ်မော်ပါရှင်ဖင်လန်နိုင်ငံကို NATO အဖွဲ့ရဲ့ထဲသွင်းရေးလက်ခံမခံတူရကီလွှတ်တော်မှဒီနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်American ပြည်တော်စုကန်တက်ကီပြည်နယ်မှာ101လေတီတက်ကရဟတ်ရဲ့နှစ်ဆင်းပြတ်ကျလို့စစ်မှုရန်6ရောက်သေဆုံးသွားတယ်လို့စစ်တပ်တာဝန်ရှိသူကပြောကြားပါတယ်။မေလမှာစတင်ကျင်းပမယ့်အသက်20အောက် FIFA ကမ္ဘာဖလားဘောလုံးဘောလုံးပွဲကိုအင်ဒိုနီးရှားမှာကျင်းပတော့မှာမဟုတ်ဘူးလို့ FIFA ဘောလုံးအဖွဲ့ချုပ်ကဒီနေ့ကြေညာပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါပတ်စုမြတ်မွေအခုလိုသတင်းတွေပြီးမှာတော့ကျတာရင်းညပတ်စင်ကန်တာတွေမလာခင်မှာဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်ထဲမှာဆိုရင်ချင်းပြည်နယ်ထရလန်မြို့နာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ရပ်သား10ဦးသေဆုံးခဲ့တာမှာ
ကျွန်တော်ပြည်ရကလောက်တော့ဒီအခုမြန်မာဖန်တို့ချင်းတနားကြီးဆံမမီအထူးချင်းတို့ဒီအာဒီဆုံးခဲ့လူတွေကဒီဖေရောက်ဒါလည်းတို့ကအယောက်တစ်ဖေလို့ကျွန်တော်တို့အားပြပြရတယ
်နောက်အိန္ဒိယနိုင်ငံသားသေဆုံးမှုကြောင့်မြန်မာနဲ့နယ်စပ်ကိတ်မှာနယ်စပ်ကိတ်ကိုမစ္စရယ်အာဏာပိုင်တွေကပိတ်ပင်လိုက်ပါပြီဒါအပြင်ကြခိုင်ကလူမှုအဖွဲ့အစည်းတွေလက်နက်ကင်အဖွဲ့တွေနဲ့မပတ်သက်ဖို့စစ်ကောင်စီကသတိပေးခဲ့ပါတယ်အခုလိုသတင်းလွှားတွေပြီးမှာတော့ကျတာရင်းညပတ်စင်ကန္တာတွေဖြစ်တဲ့ဥရောပရဲ့မြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးကန္တာနဲ့တိုင်းရင်းသတင်းလွှားတွေကိုစက်တိုက်နားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထက်တဲ့ရောက်သတင်းတွေကိုမဆုမြတ်မနဲ့ကျွန်တော်ပြပြပေးပါမယ်ခင
်ဗျာမြန်မာလန်တိတ်မဟာမိတ်စာချုပ်အဖွဲ့နေတုအဖွဲ့ရဲ့မှပါဝင်ဖို့အတွက်ဖင်လန်နိုင်ငံရှောက်ထားချက်အပေါ်လက်ခံမခံတူရကီလွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ယူကရိန်းကိုရုရှားတို့ကျူးကျော်စစ်ဝင်တိုက်ခဲ့ပြီးတဲ့နောက်မှာရုရှားရဲ့အင်ဂျင်ဖြစ်တဲ့ဖင်လန်နိုင်ငံနဲ့ဆွီဒင်နိုင်ငံတို့ကနေတို့အဖွဲ့ရဲ့ဝင်ပို့လျှောက်ထားခဲ့ကြတာပါ။အခုလိုလျှောက်ထားမှုကိုနေတို့အဖွဲ့ဝင်နိုင်ငံတွေရဲ့လွှတ်တော်တွေမှလက်ခံမခံဆုံးဖြတ်နေကြတာဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံအားလုံးတတိညွတ်ထဲလက်ခံမှသာအဖွဲ့ဝင်သစ်အဖြစ်လက်ခံအတည်ပြုနိုင်မှာပါ။ဟန်ဂေရီနိုင်ငံမှာတနင်္လာနေ့တုန်းကအတည်ပြုခဲ့ပြီးတဲ့နောက်မှာတော့နေတို့အဖွဲ့ရဲ့မှတူရကီနိုင်ငံပဲကျန်မာတော့တယ်တူရကီကလည်းလက်ခံအတည်ပြုမဲ့အလားအလာများတယ်လို့ဒါတွင်သတင်းတွေမှာဖော်ပြပါတယ်အစောပိုင်းကတော့တူရကီကအကြမ်းဖက်အဖွဲ့အစည်းတွေလို့သဘောထားတဲ့အဖွဲ့တွေဘက်ကဖင်လန်နဲ့ဆွီဒင်နိုင်ငံတွေကသဘောထားပြောပြောင်းတယ်လို့ဆိုပြီးတူရကီကဖော်ပြပြောဆိုခဲ့ပါတယ်တူရကီရဲ့စိုးရိမ်မှုကိုဖြေရှင်းနိုင်ဖို့အတွက်သုံးနိုင်ငံလုံးကကိုယ်စားလှယ်တွေတွဲဆုံဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်တူရကီရဲ့စိုးရိမ်စိတ်တွေပြေပြောက်သွားအောင်ပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့တယ်လို့ဆွီဒင်နဲ့နေတိုးခေါင်းဆောင်တွေကပြောကြားခဲ့ပါတယ်ဖင်လန်နဲ့ဆွီဒင်နှစ်နိုင်ငံလုံးနေတို့အဖွဲ့ဝင်နိုင်ငံတွေဖြစ်ဖို့မျှော်လင့်တယ်လို့နေတို့အတွေ့အမြင်မှုချုပ်ယန်စတိုတန်ဘတ်ကအကြိမ်ကြိမ်ပြောကြားခဲ့ပါတယ်ရှင်
။အမေရိကန်နိုင်ငံသားသတင်းတောက်ကိုရုရှားကသူရှုတန်တရားမှုနဲ့ဖမ်းဆီးခဲ့ကြောင်းကြေညာခဲ့ပါတယ်။အမေရိကန်နိုင်ငံက The Wall Street Journal သတင်းစာရဲ့သတင်းတောက် Evan Gascovich ကိုသူရှုလုတ်တယ်ဆိုတဲ့တန်တရားရှိမှုနဲ့ရုရှားနိုင်ငံ Ural Data က Ricker Terenberg မြို့မှာဖမ်းဆီးလိုက်တယ်လို့ရုရှားရဲ့ FSB လုံခြုံရေးတပ်ဖွဲ့တွေကဒီနေ့ပြောကြားလိုက်ကြောင်းရုရှားရဲ့ Interfax သတင်းအေဂျင်စီကဖော်ပြလိုက်တာပါ။ The Wall Street Journal သတင်းစာမော်စကိုရုံးကအမေရိကန်နိုင်ငံသားသတင်းတော့ Gascovich ဟာအမေရိကန်ဆိုရအတွက်သေချိုလုပ်နေတယ်လို့တန်တရားရှိတာကြောင့်သူ့ရဲ့တရားမဝင်လုပ်နေတဲ့လှုပ်ရှားမှုတွေကိုတားဆီးလိုက်တယ်လို့ FSB ရဲ့ကြေညာချက်ကိုကိုးကားပြီး Interfax သတင်းကဖော်ပြခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးWall Street Journal ဘက်ကတော့တစုံတရာချက်ချင်းတုံ့ပြန်လာတော့မရှိသေးပါဘူး။ Gascovich ကို American ဘက်က Russia စစ်တပ်အတွင်းကစီးပွားရေးလုပ်ငန်းတစ်ခုရဲ့လှုပ်ရှားမှုတွေကိုသတင်းစုဆောင်ဖို့တာဝန်ပေးထားတာဖြစ်တယ်လို့ Russia ဘက်ကကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့သက်သေထောက်တာတစုံတရာဒီအတွက်ပြသထားတာတော့မတွေ့ရသေးပါဘူးခင်ဗျာ
။ Africa သုံးနိုင်ငံကိုခရီးလှည့်လည်သွားရောက်နေတဲ့ American ဒုသမ္မတ Kamala Harris ဟာဒီကနေ့တော့ Tanzania နိုင်ငံ Dar es Salaam မြို့တော်မှာရောက်ရှိနေပါတယ်။အာဖရိကနိုင်ငံတွေထဲမှာလက်ရှိတူရီသောအမျိုးသမီးကောင်းဆောင်ဖြစ်တဲ့တန်ဇန်နီးယားသမ္မတဆာမီယာဆူလူဟူဟာဆန်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ခိုင်မာအားကောင်းတဲ့ဒီမိုကရေစီစနစ်တရဖြစ်ဖို့ဆိုရင်အုပ်ချုပ်ရေးအာဏာမှာအမျိုးသမီးတွေပုံမပါဝင်ရေးကအဓိကကျတယ်လို့တန်ဇန်နီးယားကိုမလာခင်လေးမှာပဲဒုသမ္မတဟဲရစ်ကပြောကြားခဲ့ပါတယ်။ အမျိုးသမီးတွေအုပ်ချုပ်ရေးအာဏာမှာပါဝင်ခွင့်ဟာဒီမိုကရေစီထွန်းကားတဲ့နိုင်ငံတစ်ခုအတွက်တာမန်ပုံမှန်ကိစ္စတစ်ခုသာဖြစ်သင့်ပြီးတော့အထူးတလဲပြောဆိုနေရမယ့်ကိစ္စမျိုးမဖြစ်သင့်ဘူးလို့လည်းသူကပြောပါတယ်အာဖရိကမှာဒီမိုကရေစီစနစ်အားကောင်းဖို့ရှေ့တန်းကတိုက်ပွဲဝင်နေတဲ့နိုင်ငံတစ်ခုဖြစ်တဲ့တန်ဇန်နီးယားနိုင်ငံကိုဒုသမ္မတဟဲရစ်ဒီကနေ့သွားရောက်တာပါတန်ဇန်နီးယားမှာမတူကွဲပြားတဲ့အင်အားစုတွေအစိုးရရဲ့မှပုံမပါဝင်နိုင်မှုကြိုးစားနေတာမှတိုးတက်ပြောင်းလဲမှုတချို့ရှိပေမဲ့အချိန်မရွေးထိခိုက်ပျက်စီးသွားနိုင်တဲ့အခြေအနေလည်းရှိနေပါတယ်။ဒုသမ္မတဟဲရစ်ဟာတန်ဇန်နီးယားခီးမတိုင်ခင်မှာဂါနာနိုင်ငံကိုလည်းတွားရောက်ခဲ့ပါတယ်။တန်ဇန်နီးယားမှာနှစ်ညအိပ်ပြီးရင်တော့ဇမ်ဘီယာနိုင်ငံကိုခရီးဆက်သွားမှာဖြစ်ပါတယ်ရှင်
။အမေရိကန်မှာစစ်ရဲရင်နှစင်းပြတ်ကျပြီးစစ်မှုထမ်းကိုတည်ဆုံးခဲ့တယ်လို့တာဝန်ရှိသူကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်မှာအမတ်တရတဲ့လေထီးတက်ကရဟယင်နှစင်းပြကြခဲ့တယ်လို့အခုလိုတည်ဆုံးခဲ့ရတာဖြစ်ကြောင်းခုနကပဲအတည်ပြုလိုက်တယ်လို့အမတ်တရတဲ့လေထီးတက်ကအရာရှိကထုတ်ပြန်ကြေညာလိုက်တာပါ Black Hole ရဟယင်နှစင်းညဘက်ပုံမှန်လေ့ကျင့်ပြသနေစဉ်ပြကြသွားတာဖြစ်တယ်လို့လည်း American ကြီးတဲ့ Fort Campbell စစ်တပ်ခြေစိုက်စခန်းကလည်းကြေညာချက်ထုတ်ပြန်ထားပါတယ်လောလောဆယ်မှာတော့ရဟယင်ပေါ်ပါသွားတဲ့သူတွေရဲ့အခြေအနေကိုအတိအကျတော့မသိရသေးဘူးလို့ကြေညာချက်ထဲမှာရှင်းပြထားပါတယ်အဲ့ဒီရဟယင်တွေပြတ်ကျသွားတဲ့နေရာကိုကန်တကီပြည်နယ်ရဲတပ်ဖွဲ့တွေရဲဘော်ကယ်ဆယ်ရေးတပ်ဖွဲ့တွေနဲ့တခြားတာဝန်ရှိသူတွေရောက်ရှိသွားပြီးတော့ကယ်ဆယ်ရေးတွေလုပ်ပြီးလမ်းကိုလည်းပိတ်ထားတယ်လို့ဒေသတွင်းသတင်းတွေမှာဖော်ပြနေပါတယ်ဒီစစ်တပ်ရဟယင်တွေပေါ်မှာလူပဏ္ဍောက်ပါသွားလဲဆိုတဲ့အတိအကျကိုတော့မသိရသေးပဲစုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်နေစေဖြစ်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မလာ30ရက်ကြာတာရင်းနှီးညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီပေါင်း40ကိုစစ်ကောင်စီကဖျက်သိမ်းလိုက်တဲ့အပေါ်မှာ American, Britain, Australia နဲ့ Japan နိုင်ငံတို့ကပြင်တင်ရှုံချလိုက်ကြပါတယ်။ပါဝင်သင့်သူအားလုံးမပါဝင်ပဲရွေးကောက်ပွဲကျင်းပရင်လွတ်လပ်မျှတမှုရှိမှာမဟုတ်တယ်လို့မတည်ငြိမ်မှုတွေပိုဖြစ်လာလိမ့်မယ်လို့ American နိုင်ငံသားရဲ့ဌာနဒုတိယပြောခွင့်ရ Vandan Patel ကဗုဒ္ဓဟူးနေ့တုန်းကသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ်။
Any election without the participation of all stakeholders in Burma would not be and cannot be considered
မြန်မာနိုင်ငံမှာပါဝင်သင့်သူအားလုံးမပါဘဲဘလို့ရွေးကောက်ပွဲကိုပဲလုံလုံလွတ်လပ်မျှတတယ်လို့လက်ခံလို့ရမှာမဟုတ်ပါဘူးစစ်တပ်အုပ်ချုပ်တာကိုကြေကြေပြန့်ပြန့်ဆန့်ကျင်မှုတွေရှိနေချိန်မှာစစ်ကောင်စီကရွေးကောက်ပွဲကိုတစ်ဖက်သက်အတင်းကျင်းပရင်မတည်ငြိမ်မှုတွေသာပိုဖြစ်လာဖို့များပါတယ်လို့ American နိုင်ငံရဲ့ဂျာယေးဌာနဒုတိယပြောခွင့်ရကပြောကြားခဲ့တာပါမြန်မာနိုင်ငံမှာစစ်မှန်ပြီးတော့အားလုံးပါဝင်တဲ့ဒီမိုကရေစီစနစ်ထူထောင်နိုင်ရေးကြိုးစားနေကြသည့်အားလုံးကိုအမေရိကန်ကဆက်လက်ထောက်ခံသွားမယ်လို့လည်းဗုဒ္ဓဟူးနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ Britain, Australia နဲ့ Japan နိုင်ငံတို့ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီပြန်ရရှိအောင်အားလုံးပါဝင်တဲ့လုပ်ငန်းစဉ်တွေပိုလုပ်ဖို့အတွက်တိုက်တွန်းခဲ့ကြပါတယ်။စစ်ကောင်စီရဲ့ကန့်တတ်ချက်တွေတင်းကျပ်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသည့်အရာပါတီမှတ်ပုံပြန်တင်ဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်အထိမှတ်ပုံတင်ခြင်းမရှိတဲ့NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရှန်တိုင်းရင်သားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီအပါအဝင်နိုင်ငံရေးပါတီပေါင်း40ဟာအလိုလျောက်ပြတ်ပြဲသွားပြီလို့မလ28ရက်နေ့တုန်းကစစ်ကောင်စီကထုတ်ပြန်ခဲ့ပါတယ်။အရင်ရှိခဲ့တဲ့နိုင်ငံရေးပါတီ60တဲကပြည်ထောင်စုစံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီအပါအဝင်နိုင်ငံရေးပါတီ50ကတော့ဆက်လက်တည်ထောင်ခွင့်မှတ်ပုံတင်လျှောက်ခဲ့ပြီးတော့ပါတီတည်ထောင်ခွင့်လျှောက်ခဲ့တဲ့ပါတီသစ်73ပါတီရှိတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာတော့ခီးတဲ့တင်ကရုသင်္ဘောမိလောင်သွားခဲ့တဲ့အတွက်အနည်းဆုံးလူ31ယောက်သေဆုံးခဲ့ပြီးနောက်230ကိုကယ်တင်ခဲ့ရတယ်လို့အာဏာပိုင်တွေကဒီနေ့မတ်လ30ရက်နေ့မှာပြောလိုက်ပါတယ်။ The Lady Mary Join 3လို့နာမည်ပေးထားတဲ့အဲ့ဒီကရုသင်္ဘောဟာမင်ဒါနာအိုကျွန်းစင်ဘောင်ကမြို့ကနေဆူလူခိုင်ဂျိုလိုကျွန်းကိုသွားနေစဉ်ဘော်ဒူးနေညကမိလောင်ခဲ့တာကြောင့်ခီးတွေကရေထဲကိုခုန်ချကုန်ကြတယ်လို့အရေးပေါ်ကိစ္စရေးဌာနရရှိသူဖြစ်သူ Nixon Alonso ကပြောပါတယ်ဘလူးဘလူးကျွမ်းအားရမှာဖြစ်သွားခဲ့တဲ့အဲ့ဒီမိလောင်မှုကြောင့်ခီးတဲ့195ဦးနဲ့ Ferry ဝန်ထမ်း35ဦးတို့ကိုဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့နဲ့တန်ခါတွေကကယ်တင်နိုင်ခဲ့တယ်လို့လည်းဆိုပါတယ်တည်ဆုံးတဲ့ရုံလောင်32လောင်းကိုတွေ့ရှိခဲ့ပြီးအဲ့ဒီထဲ18ယောက်ကတော့၄ပိစက်တက်ဆင်ထားတဲ့အခန်းထဲတွေ့ခဲ့တာဖြစ်တယ်လို့ Brazilian ပြည်နယ်အုပ်ချုပ်ရေးမှူး James Salimanကပြောပါတယ် တင်မောပေါ်ပါလာတဲ့ခီးတဲ့ရေးအတွက်စင်က205ဦးရှိတာကြောင့်ပျောက်ဆုံးနေသူဟာဒီချက်မကများနိုင်တယ်လို့လည်းဘလက်စီယန်ပြည်နယ်အုပ်ချုပ်ရေးမှူးချုပ်ဆာလီမန်ကဆက်ပြောပါတယ်။ကျွန်းစုပေါင်း 9,000 ကျော်နဲ့ဖွဲ့စည်းထားတဲ့ဖိလစ်ပိုင်နိုင်ငံမှာကောင်းမွန်တဲ့ရေးကြောင်ပို့ဆောင်ရေးစနစ်မရှိတဲ့အပြင်ခီးတဲ့တင်ကရုတင်မောပေါ်စီကံတကြထိမ့်သိမ်းကြမ်းမှမှုတွေမရှိတာကြောင့်လိုအပ်တဲ့ခီးတဲ့တွေကိုပို့တင်ဆောင်လေးရှိပြီးမကြာခဏတိမ်ပေါက်လေးရှိကလူတွေများပြားလဲသိဆုံးရလေးရှိပါတယ်ခင်ဗျာ။
မေလ20ရက်နေ့ကနေဇွန်လ7ရက်နေ့အထိအသက်20အောက် FIFA ကမ္ဘာဖလားဘောလုံးဘောလူပွဲ U20 World Cup 2023ကိုအင်ဒိုနီးရှားနိုင်ငံမှာကျင်းပမယ့်အစီအစဉ်ဖြစ်လိုက်ပြီးတော့တခြားမှာပြောင်းကျင်းပမယ်လို့ FIFA ဘောလုံးအဖွဲ့ချုပ်ကကြေညာလိုက်ပါတယ်။ FIFA ဥက္ကဋ္ဌ Gianni Infantino နဲ့အင်ဒိုနီးရှားဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌ Eric Tohier တို့ဒီကနေ့ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာအခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့ FIFA ကထုတ်ပြန်ပါတယ်လက်ရှိအခြေအနေတွေကြောင့်ဆုံးဖြတ်တာဖြစ်တယ်လို့ဖော်ပြပေမဲ့ဘာကြောင့်လဲဆိုတာအသေးစိတ်ပြောခြင်းမရှိပါဘူး U20 ကမ္ဘာဖလားပွဲကိုဘယ်နိုင်ငံမှကျင်းပမလဲဆိုတာအမြန်ဆုံးကြေညာမယ်လို့လည်းပြောထားပါတယ်ဘောလုံးပွဲကျင်းပမယ့်ရက်ကိုတော့အခုချိန်ထိအပြောင်းအလဲမရှိသေးဘူးလို့လည်းပြောပါတယ်အင်ဒိုနီးရှားဘောလုံးအဖွဲ့ချုပ်အပေါ်အရေးယူတန်ခတ်မခတ်ဆိုတာကိုလည်းနောက်ပိုင်းမှဆုံးဖြတ်မယ်လို့ FIFA ရဲ့ထုတ်ပြန်ချက်မှရေးသားထားပါတယ်ပြီးခဲ့တဲ့နှစ်တုန်းကခြေစစ်ပွဲအောင်ထားတဲ့အစ္စရေးအသင်းကို U20 ဖလားလူပွဲမှာပါဝင်ခွင့်မပေးဖို့အတွက်အင်ဒိုနီးရှားတာဝန်ရှိသူတချို့ကတောင်းဆိုခဲ့ပြီးတဲ့နောက်မှာထို့လိုအခြေအနေဖြစ်လာခဲ့တာပါလက်ဖက်တောက်ချာနေကြရင်ဘာလင်ကျွန်းမှာဘောလူပွဲမှာပါဝင်မဲ့အသင်းတွေကိုဘယ်အုပ်စုတွေနဲ့ထည့်မလဲဆိုတာရွေးချယ်မဲ့အစီအစဉ်ကိုအင်ဒိုနီးရှားတာဝန်ရှိသူတွေကဒီသတင်းပတ်အစောပိုင်းကရွှေ့ဆိုင်းခဲ့ပါတယ်အစ္စရေးအသင်းကိုလက်မခံနိုင်ဘူးလို့ဘာလင်ကျွန်းအုပ်ချုပ်ရေးမှူးကပြောကြားခဲ့ပြီးတဲ့နောက်မှာရွှေ့ဆိုင်းလိုက်တာဖြစ်ပါတယ်ရှင်
ပိုယဟမနီဖရန်စစ်အသက်ရှူလမ်းကြောင်းမှာပိုးဝင်တဲ့အတွက်ဆေးရုံမှာရဲနဲ့ငယ်တက်ရောက်ကူတာရမယ်လို့ဗန်တီကန်နဲ့တော့ကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အသက်86နှစ်အရွယ်ရှိပြီဖြစ်တဲ့ပိုယဟမနီဖရန်စစ်ဟာပြီးခဲ့တဲ့ရက်ပိုင်းကတည်းကအသက်ရှူရခက်တဲ့ဝေဒနာကိုခံစားနေရတာကြောင့်ရောမဆေးရုံကိုပို့ခဲ့တဲ့အကြောင်းကိုဗစ် -19 ရောဂါတော့ကူးစက်မှုမရှိတဲ့အကြောင်းကြေညာလိုက်တာပါ။ပိုယဟမနီဟာအသက်20ကျော်လောက်မှာပဲအဆုတ်တစ်ချမ်းဖယ်ထားရတာကြောင့်အသက်ရှူရခက်တဲ့ရောဂါတစ်ခါတည်းခံစားရလေးရှိပြီးအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေခံစားရလွယ်သူဖြစ်ပါတယ်စောစောပိုင်းကတော့ဆေးရုံမှာပုံမှန်ကျန်းမာရေးစစ်ဆေးဖို့သွားတယ်ဆိုပြီးဗာတီကန်ကပြောခဲ့တာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ပိုယဟမင်းကြီးအတွက်အခုလိုချိန်မှာထပ်တိုးစစ်တောင်းပေးကြဖို့အင်ပီရိုမှာမနေ့ကကျင်းပခဲ့တဲ့ဂရိနိုင်ငံလွတ်လပ်ရေးနေ့ခမ်းနားမှာတိုက်တွန်းပြောဆိုသွားခဲ့ပါတယ်မကြာခင်ရက်ပိုင်းကျောင်းမှာအစ္စတာဆန်ဒေးအချိုပမ်ဆန်ဒေးစစ်တောင်းပွဲဧပြီလ2ရက်နေ့မှာကျင်းပမယ်အချိန်မတိုင်ခင်လေးမှာပဲပိုယဟမင်းကြီးဆေးရုံတင်လိုက်ရတာပါရတော့ကြစေကူတမှုခံယူဖို့ဆေးမှာဆက်ရှိနေမဲ့ကြောင်းတောက်ကြနေပုံမှန်ဝတ်ပြုစစ်တောင်းပွဲပဲဖြစ်လိုက်တဲ့ကြောင်းလည်းဗာတီကန်ကကြေညာခဲ့ပါတယ်ခင်ဗျာ Feel American သင်ရဲ့ Masla 30ရက်နေ့ကျတာရင်းညအထူးကြဆုံးသတင်းတွေကိုမဆုမြန်မွန်နဲ့အထူးပြောပြခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုဆက်ပြောပြပေးပါမယ်ပထမဆုံးကတော့ချင်းပြည်နယ်ထန်တလန်မြို့နာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်တိုက်ဆုံမှုများခဲ့ရတဲ့တွင်ပါချင်းပြည်နယ်ထန်တလန်မြို့အနီးကခွာဖိုးရွာကိုစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အရသာ10ဦးတိုက်ဆုံခဲ့ပါတယ်တိုက်ဆုံသွားသူတွေထဲအသက်မပြည့်သေးတဲ့ကလင်းငယ်နှစ်ဦးလည်းပါဝင်ခဲ့တယ်လို့ထိခိုက်ဒဏ်ရာရတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစော်ဝင်းလိုင်ပြောပြပေးပါအောင်ခင်ဗျာ
ချင်းပြည်နယ်ထန်တလန်မြို့နယ်ငားမိုင်ကွာဝေးတဲ့ခွာဖိုးရွာကိုမတ်လ30ရက်ဒီကနေ့ပဲစစ်နာရီကျော်မှာစစ်တပ်ကလေယာဉ်နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်တွေအပါအဝင်အရသား10ဦးသေဆုံးခဲ့ပြီး20ဝန်းကျင်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီခွာဖိုးရွာအနီးမှာတိုက်ပွဲဖြစ်တာလည်းမရှိသလိုချင်းကာကွယ်တပ်ဖွဲ့တွေလှုပ်ရှားတာမရှိဘဲဘုံကျဲခံရတာလို့ဒေသခံတွေကပြောပါတယ်။ဒေသခံကြေးရွာသားတွေလည်းဘေးလွတ်ရာတိမ်းရှောင်နေကြရပါတယ်။စစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်တေဆုံးတန်ရာရတဲ့အခြေအနေကိုသိရှိတဲ့ဒေသခံတူက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့တော့ဒီအခုမြန်မာဖန်တို့ချင်းတနင်္ဂနွေဆန္ဒမျိုးအထူးချင်းတော့ဒီတေဆုံးတဲ့လူတွေကဒီဖေးရောက်တယ်လို့ဒီရောက်အယောက်တစ်စီလို့ကျွန်တော်တို့အားကြည့်ရတယ်။ဆက်ရှိတဲ့ပြည်ရဲ့ကလေးနှစ်ယောက်အသာဆန္ဒထိရေဒီကနေ့လောက်ပေါ့ကလေးတွေရှိတာရှိတယ်။တက္ကသိုလ်မျိုးမတူဘူးပါတက္ကသိုလ်အမချစ်ဘူးလို့ကျွန်တော်ကြည့်ရတယ်ကတော့သူတို့ရောဒီ CDF တွေဒီလိုဟာရေးပြီးတော့သူတို့နေခိုင်တာလင်းရှိပါမှာကသူတို့တက်တက်ပဲရောတက်တက်ပဲ
တေဆုံးသူ10ဦးရဲ့ရုပ်အလောင်းနဲ့နာမည်တွေကိုအတည်ပြုနိုင်ခဲ့ပြီးကျန်2ဦးရဲ့နာမည်တွေကိုအတည်ပြုဖို့လှုပ်ဆောင်နေတယ်လို့လည်းဒေသခံတွေကပြောပါတယ်တေဆုံးသွားတဲ့အမျိုးသမီး2ဦးမှာတနစ်သားအွယ်ကလေးငယ်တွေကြံရစ်ခဲ့ပြီးလေရင်တွေထက်တက်လာတဲ့အတွက်ဒေသခံတွေဟာစိုးရိမ်ထိတ်လန့်နေရတယ်လို့လည်းဆိုပါတယ် စစ်တပ်ဟာပြည်သူလူထုကိုဥတီတက်ခိုက်တာဖြစ်ပြီးအယက်သားတွေမနေရဲအောင်တက်ခိုက်တာဖြစ်တယ်လို့လဲချင်းလူခွင့်ရေးအဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ
်စစ်ကောင်စီနဲ့အခုထန်လန်ရင်းနေဒီမကောက်ဘူးနော်တရချစ်စီနေတာဒီပြည်သူလူထုကိုပါလပင်းပတ်ထားဖို့စစ်ပတ်ထားပြီးတော့ဒီတက်ခိုက်ဖို့ရတစားပြီးတစားပြီးလာတာပေါ့နော်ပြည်သူလူထုရဒီကူအင်ပါကူရင်းနေရဒီသားတွေမှာကျွန်တော်မရှိမနေရတဲ့တခြားနေရာတွေသူတို့ခုခုနဲ့နေရာမှာသူတို့ကဘာလဲပြီးကြတာပေါ့နော်ကိုယ့်ရဲ့နေနေဒေသတွေမနေလို့မရအောင်ပေါ့နော်ဒီလိုတင်းတက်ပလေးနဲ့ဆီတော့ငါတို့ကိုကိုချုံပြီးတော့တိုက်ခတ်ဖို့လုပ်ကြတော့မျိုးမျိုးပေါ့ဆရာ
စစ်တပ်ဟာခွာဖို့ရအပြင်ထန်တလန်မြို့နယ်တွေကတခြားနှစ်နေရာကိုလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါသေးတယ်ပွင့်လင်းရသည်ရောက်လာတော့မှဖြစ်တဲ့အတွက်လက်နက်ကင်ခုကံစစ်အားကောင်းတဲ့ချင်းပြည်နယ်ကိုစစ်ကောင်စီကနယ်မြေရှင်းလင်းရေးထိုးစစ်ဆင်ဖို့ပြင်ဆင်ပြီးအင်အားတွေတိုးမြင့်နေပါတယ်။ဒါ့အပြင်စစ်ကောင်စီဟာချင်းပြည်နယ်ထဲမှာလေကြောင်းတက်ခိုက်တာတွေမကြာခဏပြုလုပ်နေပြီးဇန်နဝါရီလ10ရက်ကချင်းမျိုးသားတပ်ဦး CNA ဌာနချုပ်ကိုဘုံကျဲတက်ခိုက်တာတွေလုပ်ခဲ့တာကြောင့်တိုက်စုံးတာတွေရှိခဲ့သလိုမင်းတပ်မျိုးစစ်ဘေးရှောင်တွေရှိတဲ့နေရာကိုဘုံကျဲတက်ခိုက်ခဲ့တဲ့အတွက်အရသာထိခိုက်ဒဏ်ရာရတာတွေရှိခဲ့ပါတယ်။လေကြောင်းတက်ခိုက်တာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ထန်တလန်မြို့နာစစ်တပ်ကလေကြောင်းတက်ခိုက်မှုကြောင့်ကလင်းငယ်ပါဝင်သေဆုံးမှုများခဲ့တာကိုကုစားဝန်လိုင်းပြောပြခဲ့တာပါ။အခုတော့ဒီချင်းပြည်နယ်ဘက်မှာပဲအိန္ဒိယနိုင်ငံသား3ဦးသေဆုံးမှုကြောင့်မြန်မာနဲ့နေဆက်ကိမစ္စရန်အာနာပိုင်တွေကပိတ်ပင်လိုက်ခဲ့တဲ့သတင်းပါ။အိန္ဒိယနိုင်ငံသား၃ယောက်သေဆုံးတဲ့ကိစ္စနဲ့ဆက်ဆက်ပြီးမြန်မာနဲ့ဆက်သွယ်ထားတဲ့နယ်ဇာလန်တချို့ကိုမစ္စရန်ပြည်နယ်ကဩဇာရှိတဲ့ရဲဘက်ဖွဲ့စည်းတချို့ကမနေ့ကဘူရူနေကစပြီးရဲအကန့်အသတ်မရှိပိတ်လိုက်ပါတယ်။မစ္စရန်ရဲတပ်ဖွဲ့ကတော့ဒီကိစ္စဟာချင်းလက်နက်ကိုင်အဖွဲ့တစ်ခုနဲ့ဆက်ဆက်နေတယ်လို့သတင်းမီဒီယာတချို့ကပြောခဲ့ပါတယ်။ချင်းလက်နက်ကိုင် CNF ကတော့ဒီကိစ္စကိုမစ္စရန်တာဝန်ရှိသူတွေနဲ့ဆွေးနွေးနေပြီးစစ်ဘေးရှောင်တွေကိုငင်းညာတဲ့အနေနဲ့နယ်ဇာလန်တွေပြန်ဖွင့်ပေးဖို့ဆွေးနွေးနေတယ်လို့ VOA ကပြောပါတယ်။ဒီရန်ကုန်ကသတင်းကိုပေးပို့လာတဲ့တဲ့ရင်ကိုအခြေခံပြီးကုရနိုင်ပြပြပေးပါအောင်ခင
်ဗျာ။မတ်လ19ရက်နေ့ကပျောက်ဆုံးသွားတဲ့မီဇိုရန်ပြည်နယ်ဆိုင်ဟာဒေသကအရသား3ယောက်ဟာနေဆက်ကနေ2ကီလိုမီတာဝေးတဲ့မြန်မာဘက်ကတောအုပ်ထဲမှာတေဆုံးပြီးပြန်တွေ့ရကြောင်းမီဇိုရန်ရဲတပ်ဖွဲ့ကစုံစမ်းရေးအရာရှိကမတ်လ23ရက်နေ့ကသတင်းဌာနတွေကိုပြောခဲ့ပါတယ်။ဒီပြောဆိုချက်ထဲမှာချင်းမြေအောက်လက်နက်ကိုင်အဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့ဆိုထားပေမဲ့မြန်မာစစ်ကောင်စီရဲ့ဝါရဖြန့်သတင်းဌာနတွေကတော့ချင်းမျိုးသားတအူ CNF ကိုရည်ညွှန်းတာဖြစ်နိုင်ကြောင်းပြန်ပြီးတော့ရေးသားကြပါတယ်ဒီသေဆုံးမှုကြောင့်မြန်မာနဲ့ဆက်သွယ်ထားတဲ့နယ်စပ်လမ်းကြောင်းတွေကိုပိတ်ထားလိုက်ပြီလို့မီဇိုရန်အရက်ဖတ်အဖွဲ့အစည်းတချို့ကမနေ့မတ်လ29ရက်နေ့ကထုတ်ပြန်လိုက်တာပါချင်းကာကွယ်တပ်ဖွဲ့ CDF ကတော့ဒီလုပ်ရဟာသူတို့နဲ့မသက်ဆိုင်ကြောင်းထုတ်ပြန်ထားပါတယ်လက်ရှိတော့သူ့ဘက်ကိုယ့်ဘက်အကြီးအကဲတွေနဲ့ဖိအမှန်ကိုဖော်ထုတ်ဖို့တိုင်ပင်ညီနိုင်နေကြောင်းမင်းတပ်မျိုး CDF သတင်းနဲ့ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
ဒီလိုမျိုးဆိုတော့ဒီမှာရှိတဲ့ CCTV ချောင်းကိုတုတ်ကပို့တော့မြောက်သွားအောင်ဆိုကျွန်တော်တို့ဒီဟာက CDF နဲ့တဆိုင်မှုရှိကိုအတိအကျပေါ်ထုတ်သွားမှာပေါ့ဒီလူကစီတဲ့ကြောင်ဆောင်ပြီးတော့လုတ်တာနဲ့ရှင်းချွသွားလိုက်တယ်စီတဲ့ကတည်းကအခုကျွန်တော်စီတဲ့မှာခဏသွားနေတယ်ဒီကြည့်ပြီးတော့ရှင်းခုကခံခံယူနေစီတဲ့ပြည်ရှိတယ်တရားရတယ်သူတို့အတွက်လည်းအခုအရအဖြစ်ကြီးရှိလာတော့အဲ့လိုရှိဖို့ရှိအောင်လို့ကျွန်တော်ပြောတယ်
ဒီဆုံးသွားသူတွေကမိโซမျိုးသား2ယောက်နဲ့အမျိုးသမီး1ယောက်ဖြစ်ကြောင်း Young Life Association နဲ့ Maya Trotlia အဖွဲ့ကထုတ်ပြန်ထားပြီးတော့ဒီထုတ်ပြန်ချက်ကိုမီโซရန်ပြည်နယ်အာဏာပိုင်တချို့စီကိုလည်းပူတွဲပေးဖို့ထားတာပါထုတ်ပြန်ချက်ထဲမှာတော့ချင်းမီနယ်ထန်လန်မျိုးနဲ့ထိစပ်နေတဲ့နယ်ဇာလန်တွေဖြစ်တဲ့နယ်ဇာဝင်ပေါက်3ခုကိုပိတ်လိုက်ကြောင်းရေးသားထားပါတယ်အိန္ဒိယဘက်ကဒီလိုထုတ်ပြန်ပြီးဒီနေ့မတ်လ30ရက်နေ့မှာတော့မြန်မာစစ်ကောင်စီဟာထန်လန်မျိုးကိုလေနဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်ဒီတိုက်ခိုက်မှုမှာ10နှစ်ယောက်ကလေးပါဝင်အရသာ10ဦးတေဆုံးခဲ့ပါတယ်ချင်းသတင်းဌာနတွေကတော့အရသာ10ဦးထက်မနည်းတေဆုံးပြီးတော့အများအပြားဒဏ်ရာရခဲ့တယ်လို့ပြောပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံသားတေဆုံးခဲ့ရမှုကြောင့်မြန်မာနဲ့နယ်စပ်ပိတ်ခဲ့တာကိုကိုရနိုင်ပြောပြခဲ့တာပါခင်ဗျာ
မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျာကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
ဖီယိုအမေရိကန်တိုင်းရဲ့ကြာတာရင်းညသတင်းတွေကိုဆက်ပြောပြနေပါတယ်။အခုတော့ရခိုင်ကလူမှုအဖွဲ့အစည်းတွေလက်နက်ကိုင်အဖွဲ့တွေနဲ့မပတ်သက်ဖို့စစ်ကောင်စီကသတိပေးလိုက်တဲ့သတင်းမှာရခိုင်ပြည်နယ်ကလူမှုရပ်ဘက်အဖွဲ့အစည်းတွေကိုတရားမတရားအသင်းတွေအကြမ်းဖက်အဖွဲ့အစည်းတွေနဲ့မပတ်သက်ဖို့နဲ့ငွေကြေးထောက်ပံ့တာတွေမလုပ်ဖို့စစ်ကောင်စီကခေါ်ယူသတိပေးထားတယ်လို့လူမှုရပ်ဘက်အဖွဲ့အစည်းတွေကပြောလိုက်ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့ရပ်ဘက်အဖွဲ့အစည်းတွေအနေနဲ့လည်းစစ်ကောင်စီပြောသလိုလက်နက်ကင်အဖွဲ့တွေနဲ့မပတ်သက်ဖို့ဆိုတာမဖြစ်နိုင်ဘူးလို့ပြောကြပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
။ရခိုင်ပြည်နယ်မှာအသင်းအဖွဲ့မှတ်ပုံတင်ပြီးလုက္ကင်နေကြတဲ့အရပ်ဘက်အဖွဲ့အစည်းတချို့ကိုပြီးခဲ့တဲ့မတ်လ28ရက်နေ့ကစစ်ကောင်စီကခေါ်ယူတွဲဆုံပြီးတော့မတရားအသင်းတွေအကြမ်းဖက်အဖွဲ့အစည်းတွေနဲ့မပတ်သက်ဖို့နဲ့ငွေကြေးထောက်ပံ့တာတွေမလုပ်ဖို့စစ်ကောင်စီကခေါ်ယူသတိပေးထားတယ်လို့သတိပေးခံရတဲ့အရပ်ဘက်အဖွဲ့အစည်းတာဝန်ရှိသူတဦးကပြောပါတယ်။အရပ်ဘက်အဖွဲ့အစည်းတွေအနေနဲ့မတရားအသင်းတွေအကြမ်းဖက်အဖွဲ့အစည်းတွေစီကိုငွေကြေးစီးဆင်းမှုတွေရှိနေတာကြောင့်ခေါ်ယူသတိပေးရတာဖြစ်တယ်လို့အထူးသဖြင့်တော့ NUG PDF တွေနဲ့မပတ်သက်ဖို့ငွေကြေးထောက်ပံ့တာတွေမလုပ်ဖို့စစ်ကောင်စီကသတိပေးတာဖြစ်တယ်လို့အရက်ဖက်အဖွဲ့အစည်းတာဝန်ရှိသူတဦးကပြောပါတယ်
အကြံပေးမှုတွေမတရားသိမ်းမှုတွေလည်းဆက်လက်ပေးတဲ့မှုတွေမလုပ်ဘူးဒီမှုတွေမတရားမှုတွေသိမှုတွေမလုပ်ဘူးကတော့တတိပိလို့ဒီပေါ်လေဒါကဟိုမတရားသိအကြံပေးမှုတွေပြည်လို့ရှိရင်ဒီအကြံပေးဥပဒေနဲ့ဒီလိုပြားသိဥပဒေရည်ရွယ်တဲ့အချက်ကိုဒီအသိပုဒ်ဥပဒေနဲ့အရေးယူကြတယ်ပေါ့အဲကြောင့်တော့တတိပိတာပါပေါ့အဲလိုမျိုးတော့ပြောပါတယ်သူတို့ကလေအဲဒီမှာမှအသိပေးအသိမတရားသိနေအကြံပေးမှုတွေပြည်ပြီးတော့အဓိကသူတို့ခိုင်တယ်လို့ပြောတော့တာကကြတော့ဒီ PDF တို့ NG တို့ကိုအဓိကထားပြီးပြောတော့ပါလိမ့်ကြ
လက်ရှိရခိုင်ပြည်နယ်အနေအထားအရကျေးလက်ဒေသအတော်များများမှာရခိုင်လက်နက်ကိုင် AA အဖွဲ့ကအုပ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေသလိုစစ်ကောင်စီရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးတွေလည်းရှိနေတာပါဒီလိုအနေအထားမျိုးမှာရခိုင်လူမှုရပ်ဖက်အဖွဲ့အစည်းတွေအနေနဲ့စစ်ကောင်စီပြောသလိုလက်နက်ကိုင်အဖွဲ့အစည်းတွေနဲ့မပတ်သက်ဖို့ဆိုတာမဖြစ်နိုင်ဘူးလို့လည်းရခိုင်တက်ကြွာလှုပ်ရှားသူတဦးဖြစ်တဲ့ဦးထွန်းကြည်ကပြောပါတယ်
ပါလေချင်းနေလေဆိုတော့ဟိုမဆက်ဆံနဲ့လို့ပြောတဲ့ဖက်ကိုရှင်းကားဖို့အရန်ခဲသွားတယ်ပေါ့ဗျာ။ဥပမာရခိုင်မှာအစိုးရ၂ရာရှိတယ်။ဒီနေ့ဆိုလို့ရှိရင်အရက်ခပြည်တို့အစိုးရရှိနေမယ်။တစ်ဖက်မှာဒီနတ်ဇကအစိုးရရှိနေမယ်။ဆိုတော့ဒီနှစ်ခုစလုံးကရခိုင်ပြည်နယ်မှာတို့ area နဲ့တူဒီအာဏာသက်ရောက်မှုတွေရှိနေဆိုတော့ CS ဆိုဒီရဖက်လူမှုဖွဲ့စည်းဆိုတာကလည်းလူထုဖက်ကလူထုအရေးကိုလှောက်ရှားတာဖြစ်တဲ့အတွက်လိုအပ်ရင်စစ်ကောင်စီနဲ့လည်းတံပင်ဆွေးနွေးရမှာဖြစ်တယ်လို့လိုအပ်ရင်အရက်ခပြည်တို့အစိုးရဒီနေ့ ULA နဲ့လည်းဟိုတွေ့ဆုံဆွေးနွေးရမယ့်ဟာမျိုးရှိနေတယ်ဆိုတော့စစ်ကောင်စီဒီမှာပဲမှတ်ပုံတင်ပါ ULA ဒီအရက်ခပြည်တို့အစိုးရနဲ့မဆက်ဆံပါနဲ့အဲ့လိုပုံစံမျိုးရည်ရွယ်တယ်ဆိုလို့ရှိရင်တော့ဒါကအာဏာရှင်စနစ်ကိုထင်းသွင်းတာပဲအရပ်ဖွဲ့စည်းတွေရဲ့ value တွေကိုတည်အောင်တပ်လိုက်တာပဲဒါကတရားမျှတမှုမရှိဘူးဆိုတော့အရပ်ဖွဲ့စည်းကတရားမျှတမှုကိုရှာဖွေရမှာဖြစ်တယ်တရားမျှတမှုကိုရှာဖွေရမယ့်အဖွဲ့အစည်းကတရားမျှတမှုမရှိတဲ့စနစ်အောက်မှာမှတ်ပုံတင်ပြီးတော့သွားတယ်ဆိုလို့ရှိရင်တော့အဲ့ဒီအဖွဲ့အစည်းရဲ့ value ကလည်းကျောင်းပြန်ကြီးဖြစ်သွားလိမ့်မယ်
။အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီအနေနဲ့ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ကလေးကရေးဆွဲပြဋ္ဌာန်းခဲ့တဲ့အသင်းအဖွဲ့မှတ်ပုံတင်ရေးဆိုင်ရာဥပဒေကိုပြင်ဆင်ပြီးတော့2022ခုနှစ်အောက်တိုဘာလမှာအသစ်ပြန်လည်ပြဋ္ဌာန်းလိုက်တာလည်းဖြစ်ပါတယ်။အဲ့ဒီဥပဒေအသစ်မှာမှတ်ပုံတင်ထားတဲ့အရက်ဖက်အဖွဲ့အစည်းတွေအနေနဲ့နိုင်ငံတော်ကလက်နက်ကင်စန့်ကျင်တဲ့အဖွဲ့အစည်းတွေအကြမ်းဖက်သမားတွေလို့နိုင်ငံတော်ကသတ်မှတ်ထားတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့ပတ်သက်ဆက်သွယ်တာတွေအားပေးတာတွေမလုပ်ရဘူးလို့လည်းဖော်ပြထားပါတယ်ဒါအပြင်ဥပဒေပါတားမြစ်ချက်တစ်ခုခုကိုဖောက်ဖျက်ကျူးလွန်ခဲ့ရင်ကျူးလွန်တဲ့အဖွဲ့အစည်းရဲ့တာဝန်ရှိသူကိုအများဆုံးထောင်ဒဏ်5နှစ်ဖြစ်စေ၊ကျပ်သိန်း50တဲ့မပိုတဲ့ငွေဒဏ်ဖြစ်စေချမှတ်နိုင်တယ်လို့ပြစ်ဒဏ်2ရက်လုံးကိုလည်းတပြိုင်တည်းချမှတ်နိုင်တယ်လို့ဖော်ပြထားပါတယ်ဒါအပြင်အသင်းအဖွဲ့ကိုဖျက်သိမ်းပြီးတော့အသင်းအဖွဲ့ပိုင်ပစ္စည်းတွေကိုနိုင်ငံတော်ပိုင်အဖြစ်သိမ်းဆည်းမယ်လို့လည်းဥပဒေပြဋ္ဌာန်းချက်မှာဖော်ပြထားပါတယ်။လက်ရှိစစ်ကောင်စီကအသစ်ပြဋ္ဌာန်းထားတဲ့ဥပဒေနဲ့ပတ်သက်ပြီးလူမှုအရက်ဖက်အဖွဲ့အစည်းတွေအကြားစိုးရိမ်မှုတွေမြင့်တက်နေသလိုတချို့ဆိုရင်အသင်းအဖွဲ့ကိုဖျက်သိမ်းရမယ့်အနေအထားရှိတယ်လို့လည်းအရက်ဖက်အဖွဲ့အစည်းလုံခြုံရေးသူတဦးကပြောပါတယ်
ဒီအတိထလာတဲ့ဥပဒေအရာဆိုလို့ချင်းတော့ဟိုကျွန်တော်တို့အနေနဲ့လုပ်ပတ်တိုင်းတာမရှိတော့ဘူးပေါ့လေဟိုကျွန်တော်တို့အသိအဖွေတွေဆိုတာကပြည်သူလူထုအတွက်ကိုပဲအလုပ်လုပ်ကြတာပေါ့လေနော်ဟိုတခြားတခြားအာပြည်ရပြည်ထဲကြောင်းဆောင်းနေတဲ့အဖွေတွေလည်းမရှိလို့တော့မဆိုလို့ဘူးပေါ့ဒါလည်းရှိကောင်းရှိမှာပေါ့ဒါမဲ့လည်းဟိုတော်တော်များအဖွေစီတွေကကြတော့ပြည်သူလူထုအတွက်ကိုပဲအဲဦးပြပြီးတော့မှလုပ်နေကြတာပေါ့လေအဲအဲ့ဒီခါမှာအိုးဆိုရင်အပြည့်မှုတွေကြားထဲမှာကျွန်တော်တို့အသိပ္ပုတ်တွေအနေနဲ့ကြားညာပြီးတော့မှအာဒီဥပဒေအရအာဒီအပြည့်ရှိတယ်လို့မျိုးထိအပြည့်ရှိတဲ့အထင်ကြီးလို့ပုံမှန်လာပေါ့လေပြီးတော့မှအပြည့်တွေဆိုတော့လည်းအမှန်အပြည့်တွေလို့မျိုးမဟုတ်ပြင်းနဲ့ဒီထောင်ပင်ငွေတွေဒီကြီးမားထောင်ပင်ဆောင်ရမယ်ထောင်ပင်ကြီးမားချက်ခံရမယ်ဒီထောင်မျိုးတွေရှိတဲ့ခါကျတော့တော်တော်လေးတော့ဒီကုလင်စာကောက်နေပေါ့နော်
လက်ရှိရခိုင်ပြည်နယ်မှာလောက်ကင်နေကြတဲ့အစိုးရမဟုတ်တဲ့အရက်ဖက်လူမှုအဖွဲ့အစည်းယာနဲ့ချီရှိနေပါတယ်။ဒါပေမဲ့အာဏာသိမ်းစစ်ကောင်စီထံမှတရားဝင်မှတ်ပုံတင်ထားတဲ့အဖွဲ့အစည်းကအ ਨੇ အချင်းလောက်သာရှိတယ်လို့လူမှုအဖွဲ့အစည်းလောက်ကင်နေကြသူတွေကပြောဆိုကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းဌာနတွေနိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းအတော်များများကိုစစ်ကောင်စီကပိတ်သိမ်းခဲ့ပြီးလည်းဖြစ်ပါတယ်ခင်ဗျာ။
ရခိုင်လူမှုအဖွဲ့အစည်းတွေလက်နက်ကင်တပ်တွေနဲ့မပတ်သက်ဖို့စစ်ကောင်စီသတိပေးတာကိုကုခမောင်စိုးမင်းပြောပြခဲ့တာပါအခုတော့ကရင်ပြည်နယ်ကော့ဂရိတ်မြဝတီအာရှလန်တိုက်ပွဲတွေကြောင့်ဖွင့်လိုက်ပိတ်လိုက်ဖြစ်နေတဲ့သတင်းပါကရင်ပြည်နယ်အတွင်းကမြဝတီဂျုံတိုးကော့ဂရိတ်မြို့နယ်တွေမှာပြီးခဲ့တဲ့မတ်လ25ကစလို့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်တွေကြားတိုက်ပွဲဖြစ်တဲ့ပြည်နယ်တော့ပိတ်ထားရတဲ့ကော့ဂရိတ်မြဝတီအာရှလန်ကိုဒီနေ့ပြန်ဖွင့်ခဲ့ပါတယ်ဒါပေမဲ့ဒီနေ့မှလည်းတိုက်ပွဲတွေပြန်ဖြစ်တဲ့အတွက်လမ်းကိုရှာရီပြန်ပိတ်လိုက်ရတာလည်းရှိနေပါတယ်။တိုက်ခိုက်ခံရတဲ့မြောက်ရီကုံတွေစုံကတော့ကုံစီစစ်စစ်မှုတွေရနာထားစေဖြစ်ပါတယ်။ဒီအကြောင်းဖီယိုသတင်းတော်မအေးမှပြောပြပေးပါအောင်ခင်ဗျာ
။ခမ်းမြမနယ်ဆက်ကရင်ပြည်နယ်မြောက်ရီကော့ဂရိတ်ကျုံတိုးမြို့နယ်တွေမှာပြီးခဲ့တဲ့မတ်လ25ရက်နေ့ကစပြီးစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့ပြီးမြောက်ရီမြို့ကနယ်ဆက်ကုံတွေစုံနေရာလဲတိုက်ခိုက်ခံခဲ့ရပါတယ်။တိုက်ပွဲတွေကြောင့်ပိတ်ထားရတဲ့ကော့ဂရိတ်အဝင်ထွက်လမ်းတွေကတော့ဒီကနေ့မှပြန်ဖွင့်ခဲ့ပြီးကားတွေပြန်ပြီးသွားလာနေကြတယ်ဆိုပြီးကုန်သည်တဦးက VOA ကိုပြောပြပါတယ်
။ဟာဖွင့်တယ်ဖွင့်တယ်တော့တက်လာတယ်ကတည်းကတာမတိုက်ပွဲတော့ဖြစ်နေတယ်။ဖြစ်တယ်ဘုရားမိနာမှာဖြစ်နေတယ်။အဲတော့ဖြစ်တယ်ကတည်းကတိုက်ပွဲတော့ပေါ့
။ကားတွေသွားလာပြီးနေ့လယ်ပိုင်း2နာရီ3နာရီလောက်မှတော့တိုက်ပွဲပြန်ဖြစ်လို့ကားတွေလည်းပြန်ပိတ်မိနေပါတယ်။ဒါကြောင့်လဲကော့ဂရိတ်မြောက်ရီအာရှလမ်းမှာကားတွေရပ်နားထားရပါတယ်။မနေ့ညနေတုန်းကလည်းပိတ်မိနေတဲ့ကားတချို့ကိုသွာလာခွင့်ပြုခဲ့တယ်လို့လည်းဆိုပါတယ်။တိုက်ပွဲဖြစ်တုန်းတက်ခိုက်ခံခဲ့ရတဲ့မြောက်ရီနယ်ဆက်ကုံသွေးရေးဆောင်ကတော့အခုတပတ်နီးပါးကြာတဲ့အထိပုံမှန်လုပ်ငန်းတွေမလဲပတ်နိုင်သေးပဲထိုင်းနိုင်ငံကလာတဲ့ကုန်စည်စီးဆင်းမှုတွေလည်းရပ်ဆိုင်းထားရတယ်လို့လည်းဆိုပါတယ်
။အာမင်းဆိုရလိုက်လေလောက်ကျတော့ရက်အဲ့ဒါကြီးဟိုရက်တဲ့ကုန်ဟိုဟာဆေးဝင်သွားတဲ့ဒီလိုဆောင်သွားတဲ့ဟာတွေခဏပိုက်ရတာပေါ့တော့ဆိုသူကအဲ့ဒီဟိုပါလေကက်စတန်ရုံးကစားတဲ့စားတန်းတွေကိုပဲမီးဆို့သွားတာအေးအဆောက်အဦတွေပဲမီးဆို့သွားတာ
ခိုင်းတဲ့မြန်မာကတင်ပို့တဲ့ကုန်တွေကိုမြောက်ရီကုန်သွယ်ရေးဆောင်မှလက်မှတ်လုပ်ပြီးမှသွားလာရတာဖြစ်လို့အခုဆိုရင်ကုန်သွယ်ရေးဆောင်တိုက်ခိုက်ခံရမှုအတွင်းမှာအိတ်စရိနေရာတွေပျက်စီးသွားတာအပါအဝင်စားရွက်စားတန်းတွေထားတဲ့ရုံးတွေမီးရှို့ဖျက်ဆီးခံလိုက်ရတဲ့အတွက်ကုန်စည်စီးဆင်းတဲ့လုပ်ငန်းတွေရပ်နားထားရပါတယ်အခုဆိုရင်ထိုင်းကကုန်တွေလည်းရပ်နားထားရတယ်လို့ဆိုပါတယ်ဒီကနေ့အာရှလန်ပြန်ဖွင့်ချိန်မှာတော့အရင်တွေကတင်ပြီးသားကုန်တချို့နဲ့ခရီးသည်တင်ကားတွေသာသွားလာနိုင်ကြတာဖြစ်ပါတယ်ကုန်သွယ်ရေးဆောင်ကတော့နေ့စဉ်ကုန်ဝင်ကုန်ထွက်တွေရပ်ဆိုင်းထားရပါတယ်တိုက်ပွဲဖြစ်နေတဲ့အတွက်ကားတန်းတွေနဲ့လမ်းမှာပိတ်မိနေတာလည်းရှိနေတယ်ဆိုပြီးကုန်သည်တချို့ကပြောဆိုကြပါတယ
်ကရင်ပြည်နယ်ကော့ဂရိတ်မြဝတီလမ်းတိုက်ပွဲတွေကြောင့်ဖွင့်လိုက်ပိလိုက်ဖြစ်နေရတာကိုမအေးမှပြောပြခဲ့တာပါအခုလိုစက်တာရင်းညသတင်းတွေပြီးမှတော့သတင်းပေးဖို့အပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန် RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်ပြည်စုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Tancom 6 Juru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3152တို့အပြင်စနေနေ့မှာဆိုလို့ရှိရင်တော့လိုင်းလက်မီတာ190ကဘာဆက်လက်ထုတ်လင့်ပေးနေပါတယ်။အခုတော့စက်တာရီညာတိုင်းထုတ်လင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြချမ်းပိုင်ကန္တာနောက်လာမဲ့တိုင်းရင်ဒေတာသတင်းတော့တွေရဲ့သတင်းတိုင်းရင်ဒေတာကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။ဒီတစ်ပတ်မှာတော့စစ်ကောင်စီရဲ့အတန်တိတ်လက်လက်ဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံထဲမွေးစေပို့ထုတ်လာတာကိုသုံးသက်တင်ပြထားပါတယ်။စစ်ကောင်စီလက်ထက်မှာဘိန်းဆိုင်ပြည်မှုနဲ့မွေးစေထုတ်လွှင့်မှုတိုးပွားလာနေပါတယ်။ဆေးဆွဲတဲ့လူငယ်တွေဟာစစ်အာဏာရှင်စနစ်ကိုတော်လှန်ဖို့စိတ်ကူးမှာမဟုတ်လို့မွေးစေဟာစစ်ကောင်စီရဲ့အတန်တိတ်လက်လက်လိုဖြစ်နေကြောင်းဥအောင်ခင်ကရေးသားပြီးကိုညာမွေးအောင်နဲ့အတူတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
မွေးစေဖန်စီရမီရဲ့သတင်းနဲ့ဖန်စီထားတဲ့မွေးစေကိုမိရှုဖြစ်စီတဲ့သတင်းတွေကိုစေအစိုးရမီဒီယာနဲ့ရဲတပ်ဖွဲ့သတင်းကွန်ရက်မှာမကြာခဏတွေ့နိုင်ပါတယ်။မွေးစေရောင်းဝယ်သူနဲ့စားသုံးသူကိုအရေးယူပြနေတာဖြစ်ပြီးအကြီးအကျယ်လုတ်ကင်နေသူတွေကိုတော့မတားဆီးနိုင်တဲ့အတွက်စစ်ကောင်စီလက်ထက်မှာမွေးစေထုတ်လုပ်မှုတိုးပွားနေပါတယ်။ဇန်နဝါရီလတုန်းစာမျက်နှာ60ကုလသမဂ္ဂဘိန်းစစ်တမ်းမှာ2022ဘေးအတွက်နှုန်း33ရာခိုင်နှုန်းတိုးပွားလာတယ်လို့ဆိုပါတယ်တကယ်တော့ဒီတဲ့ပိုပြီးများနိုင်ပါတယ်ကချင်ပြည်နယ်ဝိုင်းမော်စတုံနဲ့ကမ်ပိုက်တီကိုအဓိကထားလေ့လာပြီးချီပွေမြို့နယ်ဒစိတ်တစ်ပိုင်းကိုလေ့လာတယ်လို့ဆိုပါတယ်ပန်းဝါဆော်လော်နဲ့ဖိမော်လိုနေကြားဆောင်တက်ကြီးစိုးတဲ့နယ်မြေတွေကုလသမဂ္ဂစစ်တမ်းမှာမပါပါဘူးဒါကြောင့်ကုလသမဂ္ဂစစ်တမ်းမှာပေါ်ပြလာတဲ့ဘိန်းဆိုင်ပြိုနယ်မြေဟာပုံမှန်များပြနိုင်ပါလေ။ရပ်ပြည်နယ်ကပြည်သူစစ်ကျူးစေတဲ့နေရာတွေမှာဘိန်းဆိုင်ပြိုတာများပါတယ်။ရပ်ပြည်နယ်တောင်ပိုင်းမှာဘိန်းဆိုင်ပြိုတဲ့ရွာ44ရွာအရှေ့ပိုင်းက25ရွာမြောက်ပိုင်းက18ရွာနဲ့ဝိုင်းမော်မြို့နယ်က38ရွာကိုလေ့လာတယ်လို့ဆိုပါတယ
်။စစ်ကောင်စီလက်ထက်မှာဘိန်းဆိုင်ပြိုမှု40ရာခိုင်နှုန်းတိုးပွားလာပြီးကချင်ပြည်နယ်မှာတော့300ခန့်နှုန်းသာတိုးပွားတယ်လို့ကုလသမဂ္ဂစစ်တမ်းခန့်မှန်းတာကိုယုတ်တိမရှိဘူးလို့ပြောနိုင်ပါတယ်။အကြောင်းကတော့ဘင်းဆိုင်ပြိုနယ်မြေအတော်များများခြံလှပ်ထားလို့ဖြစ်ပါတယ်။နေကြားသောတပ်ပြည်သူစစ်နဲ့တပ်မတော်တန်ရင်အချို့ဘင်းလုပ်ငန်းနဲ့ပတ်သက်နေပုံကိုကချင်အမျိုးသမီးအစည်းအရုံးကမှတ်တမ်းတင်ထားပါတယ်။နေကြားသောတပ်နဲ့ပြည်သူစစ်ခေါင်းဆောင်အချို့ဟာမူရစေးနဲ့စီးပွားရှာရင်လွတ်တော်ကိုယ်စားလှယ်ဖြစ်လာတဲ့တာရကတွေလည်းရှိပါတယ်။မူဆဲခရိုင်ဘိန်းနယ်မြေကိုစစ်တပ်နဲ့ပြည်သူစစ်တပ်ရင်73ရင်းကထိန်းချုပ်ထားပါတယ်။ KIA ကမူရစေးပိတ်ပင်ခဲ့တဲ့နေရာတွေမှာဘိန်းကင်းတွေတိုးပွားလာတာဖြစ်ပါတယ်။ဆရာနာရှင်ဆန့်ကျင်တဲ့လူငယ်တွေအညွန့်တုံးအောင်လုဆောင်ရမှာမူရစေးဟာအတန်တိတ်လက်နက်ဖြစ်နေတယ်လို့ဆိုပါတယ
်။ KIO လူငယ်ဖွံ့ဖြိုးရေးစီမံကိန်းမှာလူငယ်တွေပါဝင်မှုနည်းပါးပြီးဆေးဆွဲသူတွေများလာအောင်မူရစေးတိုက်ဖြတ်မှုကိုစီအစိုးရကတမင်ဆိုင်ခံခဲ့တယ်လို့ကချင်ဘက်ကယူဆတာမှုပတ်ကြာဆန်မွေးစေးတိုက်ဖြက်ရေးလှုပ်ရှားမှုပေါ်ထွက်လာတာဖြစ်ပါတယ်။ပတ်ကြာဆန်ဟာကချင်လူပောင်ပြန်လည်ထူထောင်ရေးအမျိုးသားလှုပ်ရှားမှုဖြစ်ပါတယ်။ဆေးဆွဲသူဟာအတန်တိတ်လက်နက်နဲ့အပြစ်ခံရသူဖြစ်နေတာမှုကချင်မွေးစေးတိုက်ဖြက်ရေးဟာအမျိုးသားရေးဖြစ်နေပါတယ်။ဒါကြောင့်မို့လက်နက်ကင်တပ်ဖွဲ့အပြင်အခြားလှုပ်ရှားမှုတွေလည်းပါဝင်ပါတယ်။မူရစေးထိုးစစ်ဟာစစ်ကောင်စီရဲ့အလန်တိတ်ထိုးစစ်ဖြစ်နေတာကိုပြည်သူလူထုကသဘောပေါက်ဖို့လိုပါတယ
်။ပန်ကြာဆန်လှုပ်ရှားမှုဟာစစ်တပ်ရဲ့အတန်တိတ်လက်နက်ကိုရိုက်ချိုးတိုက်ဖြတ်တဲ့အမျိုးသားရေးလှုပ်ရှားမှုဖြစ်ပါတယ်။ကချင်လူပောင်ဆက်လက်ရှင်သန်ရေးနဲ့နှွေဦးတော်လန်ရေးအောင်မြင်စေဖို့အတွက်အကျင့်စာရိတ္တကောင်းမွန်ပြီးကျန်းမာတန်ဆွမ်းတဲ့လူငယ်တွေများပြားလာစေဖို့လိုအပ်ပါတယ်။မူရစေးကိုအတန်တိတ်လက်နက်အဖြစ်သုံးခဲ့တာဥနေဝင်ခစ်ခတဲ့ကဖြစ်ပါတယ်။အဲ့ဒီခေတ်ကကာကွယ်ရေးလို့ခေါ်တဲ့ပြည်သူစစ်ဟာရှမ်းပြည်နယ်မှာခေတ်ဆားလာပါတယ်။အ ไอ้ที่มากูการที่อยู่ล้อเสียหันเนี่ยฉันที่อยู่คนสาหาวิญญาณสวาลงงานมาถึงชาวบ้านเลยสิสุยาเข้ามาเหนียวสาขันยาเลยปีตุสิกลางหลังห้องนี้พี่บ้านเลยล้อเสียหันที่ท้องเนี่ยอิชาวาหากูรอฉันตาจงกูมันยืดคู่พี่นี่บ้านเลย
สิสุยาเข้ามาแต่ยังได้ทัพพอดีเสียชีพไปตัวสิกาขวดตัวต่อเลยทัพพอดีนั่นเส้นทัพพอดีเลยพี่ยาท้าบ้านเลยที่ทัพพอดีเลยฮะစစ်တပ်လက်အောက်ကပြည်သူစစ်ပစ်လာပါတယ်။နောက်တစ်ခါစစ်တပ်ကနေကြားဆောင်တပ်ဖွဲ့စည်းတဲ့အခါတိုင်းရင်းသားလက်နက်ကိုင်အမျိုးမျိုးပေါ်ထွက်လာပါတယ်။ကိုထူကိုထရမွေရှာကြတဲ့လက်နက်ကိုင်တွေမှသူတို့ထိန်းချုပ်တဲ့နယ်မြေမှာဗိမ်းဆိုင်ခွင့်ပေးပြီးဆက်ကြီးကောက်ကြပါတယ်။ကြေးရွာအုပ်စုတွေမှာရက်ကြီးပြည်သူစစ်ဟာအများဆုံးဖြစ်နိုင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဘာတွင်ပြည်သူစစ်အဖွဲ့396ဖွဲ့ရှိတယ်လို့ရှမ်းပြန်တော်စစ်သတင်းဌာနကခန့်မှန်းပါတယ်ပြည်သူစစ်အင်အားကိုအတိအကျပြောနိုင်သူမရှိတဲ့အတွက်အားလုံးခန့်မှန်းရုံလောက်သာလုပ်နိုင်ပါတယ်ပြည်သူစစ်နဲ့နေကြားဆောင်တပ်ဟာစစ်မြေပြင်မှာစစ်ကောင်စီတပ်ကိုအကူအညီပေးပါတယ်သူတို့ရဲ့မူရစေဝလုပ်ငန်းဟာစစ်ကောင်စီရဲ့အသံတိတ်လက်နဲ့ဖြစ်နေပါတယ်ပြည်သူစစ်လိုအဖွဲ့လေးတွေများလေလေတိုင်းရင်းသားတွေစီးလုံးဖို့ခက်ခဲလေလေဖြစ်သလိုမွေးရစေးစားသုံးသူများလေလေစစ်အာဏာရှင်ကိုခုခံတော်လှန်ခြင်းသူနဲလေလေလို့စစ်ကောင်စီကယူဆနေပုံရပါတယ်ခင်ဗျာ
စစ်ကောင်စီရဲ့မွေးရစေးအတန်တိတ်လက်လက်ကြောင်းဥအောင်ခင်ရဲ့မြမရေးသုံးသက်ချက်မှာနားဆင်ကြည့်ရှုခဲ့ကြရတာပါအခုတော့ပတ်စဉ်ကျမ်းမာရေးခန္ဓာကိုပြပြပေးပါမယ်မြန်မာနိုင်ငံထဲမှာအာဟာရပြည့်ဝတဲ့မနက်စာနဲ့ဟင်းရအကြောင်းပြောပြထားပါတယ်။မြန်မာနိုင်ငံမှာထမင်းအစားများတာကိုလျှော့ချနိုင်ဖို့အာဟာရပြည့်ဝတဲ့မနက်စာနဲ့ဟင်းရတွေရှိနေတယ်လို့အာဟာရပညာရှင်တွေကထောက်ပြကြပါတယ်။ဘလို့မနက်စာမျိုးနဲ့ဟင်းရမျိုးပါလဲ။ဒီကြောင်နေအောင်မျိုးကော်နယ်တက္ကသိုလ်ကအပြည့်ပြည့်ဆိုင်ရာအာဟာရဆိုင်ရာပါမောက္ခဒေါက်တာခင်မချိုကိုကျွန်တော်ကပဲမြင်းမြန်းတင်ပြထားပါတယ်ခင်ဗျာ။โอเคปาโมคะดอกเตอร์คุณมาเจอครับเราတို့မြန်မာနိုင်ငံမှာအာဟာရရှိတဲ့အစာရရှိရေးနဲ့စားသုံးပုံပြဿနာတချို့နောက်ဘလို့စားတင်တာကိုပြောခဲ့ရမှာထမင်းပြူစားတာများတာနဲ့ဆန်လုံးညိုစားတင်တာကိုအရင်ပြောခဲ့ပြီးမှာအခုတစ်ခေါက်တော့ဆက်မရေးမြန်မာနိုင်ငံအတွက်တင့်တော်မဲ့မနက်စာမုန်းနဲ့ဟင်းရအတွက်အာဟာရဖြစ်နိုင်တာတွေကိုဆက်ပြောမှာမို့မနက်စာအတွက်ကနေစပြီးတော့ရှင်းပြပေးပါလားဆက်မရေ
းကောင်းညင်းဒီကောင်းကြီးနဲ့လှုပ်ထားတယ်ကောင်းကြီးငချိတ်ကောင်းကြီးအဖြူနဲ့လှုပ်တဲ့ကောင်းကြီးခြေတော့ကောင်းကြီးနဲ့ငပြောသည့်အလယ်မှာထည့်ပြီးထုတ်ထားတဲ့ကောင်းကြီးထုတ်အဲကောင်းကြီးထုတ်ကိုမှငပြောရွက်နဲ့ပတ်ပြီးထုတ်တာလားထန်းကူရွက်နဲ့ထုတ်တာလားအဲပြီးလို့ရှိရင်ဝဘိုးရွက်နဲ့ထုတ်တာလားအဲနောက်ပြီးရင်ကြံရွက်နဲ့ထုတ်တာလားအိုးဆုံးနေတာပဲအရန်စားလို့ကောင်းတယ်ကျမကြီးနဲ့ညီညွတ်တဲ့တဘာဝအစားအစာတွေဘာမှဓာတုကင်းလို့ဘာမှစိတ်ယုံထုတ်တာလည်းမဟုတ်အကြောင်းကောင်းကြီးကိုငပြောသည့်နဲ့ထည့်ထုတ်တာပြီးရင်အုံးကြီးလေးကိုချစ်ပြီးတော့လက်လက်ဆက်အုံးကြီးလေးချစ်ပြီးအပေါ်ကစားတာအဲ့တော့ကောင်းကြီးပေါင်းစားတာပြင်းနေဆိုရင်ပြောတာပါအဲ့တော့ကောင်းကြီးတုတ်ကြီးငပြောသည့်နဲ့ထုတ်ငပြောသည့်ရဲ့အာရကောင်းကြီးရဲ့အာရဆိုဘာမှတကြားလည်းထည့်စရာမလိုနှိုးစီလည်းမလိုထောပတ်လည်းမလိုစီပြုတ်လည်းကြောစရာမလိုအဲ့တော့ပြီးရင်ဒီမုတ်ဖတ်ထုတ်ပေါ့နောက်တနေ့ကမုတ်ဖတ်ထုတ်ကလည်းထုံနီတူစားပဲကောင်းကြီးလေးကိုကြိတ်မယ်ဆန်ကိုကြိတ်မယ်အဲရလာတဲ့မုတ်နှစ်ကလေးနဲ့အခုနတေချာငပြောပတ်ကလေးနဲ့ထုတ်မယ်အုံးကြီးလေးတွေစိတ်ပြီးတော့တင်မယ်အုံးကြီးလေးတွေချစ်ပြီးတော့တင်မယ်ဆိုတော့တဘာဝအီးတိုင်းအင်မတန်အဟာရပြည့်တဲ့ဒီလိုလှုပ်ရှားလို့ရတယ
်ဟုတ်ကဲ့ဆရာမအခုလိုဒီကောင်းညင်းစားရမှာသတိပြုဆရာရောအကြံပြုခြင်းသေးလားဆရာမ
ကောင်းညင်းတစ်ချိတ်စားရင်တော့အများကြီးစားရင်တော့ဝင်းချုပ်တာပေါ့အဲ့တော့အများကြီးတော့မစားနဲ့ပေါ့တစ်ခါစားရင်လက်ကြီးကြီးတစ်ဆုပ်စားလောက်ပေါ့အဲ့တော့100ဂရမ်လောက်ကတော့စားလို့ရပါတယ်အဲ့တော့ဒီနေ့ကိုကကောင်းညင်းပေါင်းကကျွန်မဆိုရင်200ဘို့ဝယ်စားတာသက်သာ200နဲ့ကောင်းညင်းပေါင်းဝယ်စားလို့ရသေးတယ်အဲ့ဒီမှာအုံးကြီးလည်းချစ်ပေးတယ်နှာတောင်ကြီးလည်းဖြူပေးတယ်ပဲစီလေးတောင်ပါလိုက်သေးတယ်ပဲစီလေးတွေနဲ့ထုတ်ထားတာအဲ့တော့ဟိုပတ်စံကြီးအခုဘာမှတန်ဖိုးမရှိတော့တဲ့မြန်မာငွေနဲ့အခက်အခဲတွေကြုံနေကြတဲ့အချိန်မှာဟိုနန်းကြီးတုတ်တို့ကျန်တဲ့ဟာတွေစားရင်တော့လေထောင်ကနန်းပေးရမှာပေါ့ဒါပေမဲ့ကောင်းချင်းပေါင်းတစ်ပွဲမုတ်ဆိုင်ပေါင်းလည်း200ပဲပေးရတယ်ပဲလည်းပါတယ်အုံးကြီးလည်းပါတယ်ခုနကောင်းချင်းတုတ်ဆိုလို့ရှိရင်တစ်ထုပ်မှာ150နဲ့တောင်ရတယ်အဲ့တော့ငပြောသေးလည်းပါတယ်အဲ့150ဘူးကောင်းချင်းတုတ်ကို3ခါလောက်ခွဲစားရတယ်မစားနိုင်လို့အဲ့တော့ကျမတို့ရဲ့ရွာတွေဒါတွေကမြို့မှာလဲဝယ်လို့ရတယ်ရန်ကုန်မြို့မှာလဲကျမအကုန်တွေ့ခဲ့တယ်အဲ့တော့စားလို့ရရဲ့သားနဲ့လူတွေကောဘယ်ကို favor ဖြစ်လဲဆိုတော့ဘယ်ကိုဦးစားပေးလဲဆိုစီနဲ့ကြော်ထားတဲ့ဟာတွေကိုပဲဦးစားပေးတာ
ဟုတ်ကဲ့ဆရာမနောက်ရောဒီမနက်စာအတွက်ထပ်ပြီးတော့အကြံပြုချင်တာရှိသေးလားဆရာမ
နမူနာတစ်ခုအနေနဲ့ပြောမယ်ဆိုရင် တကယ်ကိုလျှက်စီမီးမရှိတဲ့ရွာတွေနော်ကျမတို့ကဒီမှာဘလောပီနံနေရှိတယ်လူတွေကပြောကြတာဘလောပီနံဆိုအစိတ်ဖြစ်တယ်ဆိုတော့ဘလောပီနံကအစိတ်ဖြစ်တာမဟုတ်ပါဘူးအခွန်ဥသာမစားနဲ့အခွန်ဥသေးချခွာရေးစင်အောင်စီအကျန်းတဲ့ဟာကခုနလူချစ်ကလေးနဲ့ချစ်ပြီးတော့စီတမင်းမဲထိုးစားမလားကောင်းချင်းစီတမင်းလေးလိုပဲအိုကင်းလေးဖုတ်စားမလားရွှေတမင်းလေးလိုပဲဟိုဘေကရီလိုလှုပ်စားမလားပြီးရင်အဲ့ဒီဘလောပီနံလေးလိုပဲတုံးတုံးတုံးပြီးတော့သီးဆုံရင်းချက်တဲ့ထဲမှာထက်ချက်အဲ့တော့အာလူကဈေးကြီးတယ်အောက်ပြီးအောက်ရအောင်မအာလူမစားရင်အာလူစားစရာမလိုဘူးလေအဲ့ဒီပလောပီနံကအဲ့ဒါလေးတွေအတုံးလေးတွေတုံးပြီးတော့တီးဆုံဟင်းထဲမှာချက်တာကောင်းပါကောင်းအင်မတန်မှအာဟာရကြီးအဲ့တော့ဟင်းကလည်းအနှစ်ကလေးကတွဲတွဲလေးဖြစ်သွားတယ်ဘာမှလည်းဓာတုပစ္စည်းထည့်စရာမလိုခရမ်းဒီကလည်းပဝင်းညင်မှာစိုက်တယ်ယုံဒီဒီကလည်းပဝင်းညင်မှာစိုက်တယ်ပဲပဇွန်ဒီတို့ပဲတောင်ရှည်ကလည်းပဝင်းညင်မှာစိုက်တယ်ကေအော်ဒီမီကြီးတဲတောင်မြင်ကမ်းမှာစိုက်တယ်မြေပဲတွေပြုတ်ပြီးရောင်းတယ်မြေပဲပြုတ်တွေရှိတယ်ပြောင်းမှုပြုတ်တွေရှိတယ်နောက်ပြီးလို့ရှိရင်အဲ့ဒီကနေထွက်တဲ့ပြန်တဲ့အသည့်ရွက်တွေအများကြီးရှိတယ်အဲ့တော့တီးဆုံဟင်းတပွဲကိုချက်မယ်ဆိုလို့ရှိရင်လိုအပ်တဲ့ဟင်းဒီဟင်းရွက်၅မျိုး၇မျိုးဆိုတာတက်ဆိုင်ရရာဒီကိုလိုက်ပြီးတော့လက်တကမ်းမှာအကုန်ရှိတယ်
ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောဒီတီးဆုံဟင်းမျိုးတွေဘာထပ်ပြီးတော့အကြံပြုခြင်းတွေလဲဆရာမ
ရုံးပတိဒီတို့ခရမ်းဒီတို့ဘဲဆောင်ငါဒီတို့ဒါမျိုးတွေကကိုယ့်ရဲ့အိမ်ချံဝင်းထဲမှာစိုက်မယ်အနည်းဆုံးရေချိုးတဲ့ရေချိုးကန်တာမှာစိုက်ထားမယ်အခုဆိုဘူးဒီရှိတော့ဘူးဒီထက်ချက်မယ်မုံလာဥရှိမုံလာဥထက်ချက်မယ်ဟောပြီးလို့ရှိရင်ခုနပြောတဲ့အာလူရှိရင်အာလူမရှိတဲ့အတွက်အာလူဈေးကြီးတဲ့အတွက်ကစုံဥရှိရင်ကစုံဥထက်ချက်မယ်အဟာရကပိုတောင်းမှရသေးတယ်နော်အဲနောက်ပြီးလို့ရှိရင်ခုနပလောပီနံကိုအတုံးလေးတုံးပြီးထက်ချက်မယ်အခွန်တော့နှွားပေါ့နောက်တစ်ခုကကြတော့ငပြောသည်ရခိုင်ငပြောသည်လို့ခေါ်တယ်ရေသူလို့လည်းခေါ်တယ်ဖီချန်နဲ့တော့တိတ်မလိုက်အဲ့ဒီငပြောသည်ရဲ့ texture အရာတီးဆုံရင်းချက်လို့ရှိရင်အင်မတန်မှလိုက်ဖက်တယ်အဲ့ဒီငပြောသည်လေးကိုလည်းအတုံးလေးတုံးပြီးငပြောသည်အစိမ့်ပေါ့နော်ခုနဟင်းထဲမှာထက်ချက်လိုက်အာလူတော်သူ့ကိုဆရာပြန်ခေါ်ရမယ်အရင်ကောင်းတယ်တီးဆုံဟင်းနဲ့ကစုံရှင်ကစုံအဲ့တော့ဆိုလိုချင်တာကအဲ့ဒီဟာတွေကိုစားလိုက်တော့အတိအကျစားပြစ်တဲ့အပြင်ဂစီတန်လို့ပြောတဲ့ကာဘိုဟိုက်ဒရိတ်တွေကခုနပလောပီနန်တို့ငပြောသီးတို့ကရှိတော့ထမင်းတွေအများကြီးစားစရာမလိုတော့ထမင်းကလက်တီးဆုံလောက်ကလေး100 gram ပေါ့နော်အဲ့ဒါမျိုးလေးထန်ကုန်စားရင်200 gram ပေါ့အဲ့လောက်စားတဲ့ပမာဏကိုစားတတ်သွားအောင်ဆိုဆိုကတီးဆုံဟင်းကိုစားပါလို့ကျမကအကြံပေးတာအဲ့တော့ခမင်းစားကိုလျှော့ကြည့်ရင်တီးဆုံဟင်းကိုစားအဲ့တော့တီးဆုံဟင်းစားလို့ရှိရင်အသီးတွေအနံ့တွေမှာရှိတဲ့ဂစီဓာတ်ကြောင့်ခမင်းကယော့ယော့ယော့ယော့သွားလိမ့်မ
ယ်ဟုတ်ကဲ့ဆရာမကြီးအဲ့ဒီကျော်ဒီနေရာမှာတချို့ကကြတော့ခမင်းများစားမှာပဲဘိုက်ဝတယ်လို့ပြောလေရှိတဲ့အခါကျတော့သူတို့ကိုရောဘလို့အကြံပြုခြင်းလဲဆင်မရင
်ခမင်းစားမှာကျင့်တယ်နေသူတွေကအဲ့တော့စစားတွေကခမင်းကိုစမစားပဲနဲ့တီးဆုံဟင်းချက်ရင်များများချက်အဲ့ဒါမျိုးလေးတွေချက်လိုက်တော့အရာတာအဖြစ်နဲ့ကောင်းတယ်ဟင်းလေးကအယောင်အဖြစ်နဲ့ကောင်းတယ်ပြီးရင်တစ်ခုနဲ့တစ်ခုရဲ့combination ပေါ့အင်မတန်မှလိုက်ဖက်စားရတာလေအင်မတန်မိန်တယ်အဲ့ဒီမှာမှပြင်တော်သိမ့်ရွက်ကလေးအုပ်ပြီးချက်မလားအစကြရင်ညုတ်ပြီးစိမ့်လေးပဲနည်းနည်းထချမ်းခွဲထည့်မလားဒါမျိုးပေါ့နော်အဲ့တော့ထည့်စေချင်တာကတော့အများတန်းကျက်သွန်ကျူးတို့ကျက်သွန်နီးတို့ဂျင်းတို့ဇပလင်တို့ဒါမြန်မာလူမျိုးကအတိရွက်တွေချက်ရင်အဲ့ဒါထည့်တာနည်းတယ်အမှန်ကကျက်သွန်ကျူးကျက်သွန်နီးဂျင်းဇပလင်ဆိုတာဘာချက်ချက်အဲ့ဒါအမြဲတမ်းက basic အခြေခံအနေနဲ့ထည့်လိုက်အဲ့တော့အဟာရလည်းရမယ်စိတ်ပဲလည်းဝင်တယ်နောက်ပြီးလူကိုကတွင်းလိုက်စေတယ်ကတွင်းလိုက်စေတဲ့အတွက်ဒါမစားရင်မတင်းတိမ်ဘူးဆိုတဲ့ဟာမျိုးတွေကိုလည်းအကူအညီပေးတာဖြစ်သွားမယ
်ဟုတ်ကဲ့ဆရာမနောက်ရောဒီသီးဆုံဟင်းမှာအဟာရပိုပြည့်နိုင်အောင်ပေါ့နော်ဘယ်လိုထပ်ပြီးတော့အကြံပြုချင်တယ်လဲဆရာမ
ကိုကအသားလည်းမစားချင်ဘူးအသားဝယ်ဖို့လည်းပတ်စံမရှိဘူးပတ်စံရှိတော့လည်းရွာမာနေတော့ဝယ်စရာဈေးမရှိဘူးဆိုရင်ကလဘဲပဲဝယ်ထားကလဘဲမရှိရင်ပဲစိမ့်ကိုစီဝယ်ထားပဲစိမ့်ကိုမရှိရင်ပဲပီဆာလို့ပြောတယ်ပဲပုတ်စီတွေဝယ်ထားအဲ့သုံးခုလုံးကအသားဓာတ်တွေများတဲ့အတွက်ခုနတီးဆုံဟင်းထဲမှာအဲ့ဒီပဲလေးတွေပြုတ်ပြီးထည့်ချက်လိုက်အင်မတန်မှအဟာရပြည့်ဝတယ်ဈေးလည်းတက်တာတယ်ညရာဒီမိုးရာဒီဆောင်းရာဒီမှာလည်းလက်တကမ်းမှာလည်းရနိုင်တယ်ကျမတို့ခုကုလသမဂ္ဂကြီးကနေအများအံသုံးနေတဲ့စကလုံးကြီးဖြစ်တယ် accessibility
လလန်းပြီပေါ့နော
်ဟုတ်တယ
်ဟုတ်ကဲ
့ affordability
တန်နိုင်မှု
ဟုတ်ကဲ့
ဟုတ်ကဲ
့ဒါမျိုးတွေပေါ့နော်အဲ့တော့ဒါမျိုးတွေဖြစ်ဖို့အတွက်ခုနတီးဆုံဟင်းကဒါနမူနာပေးလို့အကောင်းဆုံးပဲအဟာရနဲ့ပတ်သက်လို့ရှိရင်လေဟိုမြမရဲ့ရှာနယ်လေးတွေ့တယ်အဲ့လိုမျိုးဆိုတော့အတားတက်အတွက်ကလည်းလုံလောက်ပြီးသား
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်မမြန်မာနိုင်ငံတည်းရတဲ့အဟာရဖြစ်မနက်စာကောင်းခြင်းအချိတ်မျိုးစုံနဲ့တီးဆုံဟင်းကြောင်းကျမကြီးကနာပါနဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြပြနေတဲ့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်မှာပါတီမှတ်ပုံမတင်တာကြောင့်ဖျက်သိမ်းခံခဲ့ရတဲ့ပါတီတွေထဲချင်းပါတီတွေပါခဲ့တာနဲ့ရခိုင်ဒေသမှာတော့စစ်ဘေးရှောင်တွေလက်ဖြတ်နောက်ဆုံးထားပြန်ဖို့ဖိအားပေးခံရတာတွေပါဝင်တိုင်းရင်းသတင်းတွေကိုပြပြထားပါတယ်ဒီအစီအစဉ်ကိုတော့ FEVR Fever လို့တူကောက်ခေါ်တဲ့နေဆက်ဒေသတိုင်းရင်းသတင်းတောက်ဝန်တော်သားများဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
Thank you. စင်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းသားတည်နှောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့စစ်ကောင်စီထံမှာပါတီမပုံမတင်ကြတဲ့နိုင်ငံရေးပါတီတွေကိုလေးစားဂုဏ်ပြုတယ်လို့ NUG ယာယီသမ္မတကပြောပါတယ်မွန်ပြည်နယ်မှာတော့ရိုဟင်ဂျာအယောက်200နီးပါးအဖမ်းခံထားပါတယ်တရင်လွာတွေတဲမှာတော့နိုင်ငံရေးပါတီအဖြစ်မပုံတင်တင်လဲလျှောက်ထားခြင်းမရှိခဲ့တဲ့ပါတီပေါင်း40ကိုစစ်ကောင်စီကဖျက်သိမ်းလိုက်တဲ့အထည်ပါဝင်နဲ့ဆင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ချင်းနိုင်ငံရေးပါတီ6ပါတီရဲ့အခြေအနေကဘလို့ရှိလာနိုင်တယ်လဲဆိုတာတွေကိုနားဆင်ကြရမှာပါ
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်ကောင်စီရဲ့အတူအယောင်ရွေးကောက်ပွဲမှာပါတီမပုံမတင်ပဲရွေးကောက်ပွဲကိုအတိအမှတ်မပြုကြတဲ့နိုင်ငံရေးပါတီတွေကိုလေးစားဂုဏ်ပြုတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ယာယီသမ္မတဒူဝါလက်ရှိလာကမတ်လ28ရက်နေ့က NUG ရဲ့12ကြိမ်မြောက်အစည်းအဝေးမှာပြောဆိုလိုက်ပါတယ်အခုဆိုရင်စစ်ကောင်ဆောင်ဟာသူ့ရဲ့လက်ဝေခံလက်နက်ကင်အဖွဲ့ကိုကောင်းကောင်းမထိန်ချုပ်နိုင်တော့တဲ့အပြင်လက်တွေ့မှာလည်း NUG အစိုးရနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့မြေစိုးမွထားနိုင်မှုကိုထိတ်လန့်ကြောက်ရွံ့စိုးရိမ်နေတယ်လို့ပြောပါတယ်စစ်ကောင်စီလက်အောက်ခံပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့နိုင်ငံရေးပါတီအဖြစ်မပုံမတင်တဲ့ NLD ပါတီနဲ့အတူပါတီပေါင်း40ကျော်ကိုနိုင်ငံရေးပါတီအဖြစ်ကနေဖျက်သိမ်းတယ်လို့မတ်လ28ရက်နေ့မှာထုတ်ပြန်လိုက်ပါတယ်
ကယားကရင်ပြည်နယ်ဒီမော့ဆိုမြို့နယ်အနောက်ဖက်ချမ်းကစစ်ရှောင်ပြည်သူတွေခိုးလုံနေတဲ့ရွာတွေထဲမလ28ရက်နေ့မှာစစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်လို့အရက်သားတယောက်သေဆုံးပြီး3ယောက်ဒဏ်ရာရရှိသွားပါတယ်ဒီမော့ဆိုအနောက်ဖက်ချမ်းမှာစစ်ဘေးရှောင်ထောင်နဲ့ချီပြီးခိုးလုံနေထိုင်တဲ့နေရာတွေဘက်ကိုဘုံကျဲတိုက်ခိုက်ခဲ့တဲ့အပြင်ဒီမော့ဆိုအရှိဘက်ချမ်းမှာစစ်ကောင်စီရဲ့ကင်းထောက်လေရင်က9ကြိမ်ထက်မနည်းပြန်ဝဲခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကရင်ပြည်နယ်ထဲမှာ2023ခုနှစ်အတွင်းလေကြောင်းကနေတိုက်ခိုက်ခံရမှုအကြိမ်ရေ73ကြိမ်ရှိခဲ့ပြီးစစ်အာဏာသိမ်းပြီးနောက်စစ်တပ်ကအကြိမ်ပေါင်း198ကြိမ်လေကြောင်းအသုံးပြုတိုက်ခိုက်ခဲ့တယ်လို့တူးတက်သောကရနီပြည်သူ့အင်အားစု PKPF ရဲ့မလာတရနေထုတ်ပြန်ချက်အရသိရပါတယ်
ရိုဟင်ဂျာအယောက်200နီးပါးကိုမွန်ပြည်နယ်တန်ဖြူဇေယျမြို့နယ်ထင်းယူးကျေးရွာအုပ်စုခလောက်ချဝင်းစိန်ရွာကပင်လယ်ကမ်းခြေအနီးတစ်ဝိုက်မှာမြို့နယ်လာဝကတာဝန်ရှိသူတွေကဖမ်းမိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မတ်လ24ရက်နေ့မှာ145ယောက်25ရက်နေ့မှာ31ယောက်26ရက်နေ့မှာ14ယောက်ကိုသူတို့ပုံအောင်နေတဲ့ရာဘာချန်တွေကနေဖမ်းဆီးမိခဲ့တာဖြစ်ပြီးတန်ဖြူဇေယျမြို့နယ်အကစားကွင်းမှာထိန်သိမ်းစစ်ဆေးနေတယ်လို့ရက်ွက်အုပ်ချုပ်ရေးမှူးတယောက်ကဆိုပါတယ်ရခိုင်ပြည်နယ်ကလာတဲ့ရိုဟင်ဂျာတွေဟာလူပွဲစားအဆင့်ဆင့်နဲ့မွန်ပြည်နယ်ကနေတဆင့်ထိုင်းနိုင်ငံကိုဝင်ရောက်ကြမှာဖြစ်ပြီးမလေးရှားနိုင်ငံကိုသွားဖို့ကြိုးစားရင်းဖမ်းဆီးခံရတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းဘူဆယ်မြို့နယ်မှာဈေးဆိုင်ခန်းတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေစီကိုအမည်မသိအဖွဲ့တွေကချိန်ချောက်ငွေတောင်းယူမှုတွေဖြစ်ပွားနေပါတယ်မလတတရပတ်တုံးကဘူဆယ်မြို့တောင်ရက်ွက်ဆုံးလုပ်ရေးပစ္စည်းအယောင်ဆိုင်တဆိုင်ကိုအမည်မသိအဖွဲ့တစ်ဖွဲ့ကဖောက်ခွဲရေးအဖွဲ့အမည်သုံးပြီးလက်ပစ်ပုံတပ်ပုံနဲ့တကွငွေကျပ်သိန်း250ပေးဖို့ချိန်ချောက်တောင်းဆိုလာတယ်လို့ဆိုင်ရှင်နဲ့နှီးဆက်တဲ့ဆွေမျိုးတယောက်ကပြောပါတယ်မလ25ရက်နေ့နောက်ဆုံးထားပေးဖို့ရေးသားထားတယ်လို့တတ်မှတ်ရက်မှမပေးရင်အိမ်နဲ့ဆိုင်ကိုဝင်ရောက်ဖောက်ခွဲမယ်လို့ချိန်ချောက်ထားပါတယ်ခုလိုချိန်ချောက်ငွေကြီးတောင်းနေတာက2023ခုနှစ်စန်းပိုင်းမှာပဲ၅ကြိမ်ထက်မနည်းဖြစ်ပွားနေပြီးငွေကျပ်300ကျီတောင်းတာကတော့အခုမှပထမအကြိမ်ဖြစ်ပွားခဲ့တာဖြစ်ပါတယ်
အိန္ဒိယနိုင်ငံမဏိပူရာပြည်နယ်ကိုထွက်ပြေးခိုလုံနေကြတဲ့မြန်မာစစ်ဘေးရှောင်တွေကိုမဏိပူရာပြည်နယ်အစိုးရကယာယီနေထိုင်ခွင့်ကတ်တွေထုတ်ပေးပြီးစစ်ရှောင်စခန်းကိုလည်းဆောက်လုပ်ပေးသွားဖို့စီစဉ်နေတယ်လို့ကဘော်ချိုင်ဝမ်ဒေတာမြန်မာပြည်ဒုက္ခသည်များကော်မတီ PRCK တာဝန်ရှိသူတွေကပြောပါတယ်မတ်လ26ရက်နေ့ကမဏိပူရာပြည်နယ်မိုရေးမြို့နယ်ထဲကရွာတရွာမှာအစိုးရတာဝန်ရှိသူတွေနဲ့မြန်မာစစ်ရှောင်တွေတွေ့ဆုံဆွေးနွေးခဲ့ရမှာ မြန်မာအိန္ဒိယနယ်စတနီယာမှာစောက်ပေးမဲ့စခန်းထဲမှာယာယီကတ်နဲ့တရားဝင်နေထိုင်ခွင့်ပြုမှာဖြစ်တယ်လို့ BRCK ကော်မတီနာယကဦးထန်းစီကပြောပါတယ်စခန်းပြင်ပမှာနေထိုင်သူတွေကိုတော့ဖမ်းဆီးအရေးယူသွားမှာဖြစ်ပြီးမဏိပူရပြည်နယ်အစိုးရဟာလက်ရှိမှာလည်းအင်ဖာမြို့အကျဉ်းထောင်မှာတရားမဝင်ဝင်လာမှုနဲ့ဖမ်းဆီးထားသူ190ကျော်ရှိနေပါတယ်
တကြံအမည်ရခိုင်ကိုပြန်လိုသူတွေများတဲ့အတွက်အေဘီလာ6ရက်ကနေ73ရက်နေ့အထိရန်ကုန်စစ်တွေလေရင်လက်မှတ်တွေကျူတင်ရောင်းပြီးသွားပြီလို့လေရင်လက်မှတ်အယောင်ဌာနတွေစီကနေသိရပါတယ်တကြံကာလအတွက်လက်မှတ်တွေကိုမလအစောပိုင်းကလေးကရောင်းချနေတာဖြစ်ပြီးမလ6ရက်နေ့ကနေအေဘီလာ73ရက်နေ့အထိရောင်းချထားပြီဖြစ်တယ်လို့ Starwave လေရင်လက်မှတ်အယောင်ဌာနတာဝန်ရှိသူတယောက်ကပြောပါတယ်ဒါပြင်တန်တွင်းငပလီစတဲ့မြို့တွေကဟိုတယ်တွေမှာလည်းအခန်းလွှတ်တွေမရှိတော့ဘူးလို့ဆိုပါတယ်တွင်မြို့ကဆန်မွန်းလေရင်လက်မှတ်အယောင်ဌာနမှာလဲအေဘီလာ6ရက်နေ့ကနေ9ရက်နေ့အထိကျူတင်လက်မှတ်တွေအားလုံးရောင်းပြီးသွားပြီဖြစ်ပြီးရန်ကုန်စစ်တွေလေရင်လက်မှတ်တစ်ဆောင်ကိုကြက်ငွေ 34,600 ကနေ 36,000 ဝန်းကျင်ရှိနေပြီးထူးထူးခြားခြားဈေးတက်တာတော့မရှိဘူးလို့ပိုင်ရှင်ဖြစ်သူဒေါ်မူးနှင်းငယ်ကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်စီမှာနိုင်ငံရေးပါတီအဖြစ်မတ်ပုတ်တင်ပြန်လည်လျှောက်ထားခြင်းမရှိတဲ့ NLD ပါတီအပါအဝင်ပါတီပေါင်း40ကိုဖျက်သိမ်းလိုက်ကြောင်းမတ်လ28ရက်နေ့မှာကြေညာလိုက်ပါတယ်အဲ့ဒီထဲမှာတော့အင်အားကြီးချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ချင်းနိုင်ငံရေးပါတီ6ပါတီလည်းပါပါတယ်သူတို့ရဲ့အခြေအနေတွေကဘယ်လိုရှိလာနိုင်တယ်လဲဆိုတာကိုတော့ကိုရော့ဘတ်ကစူးစီးထားပါတယ်
နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်မလျှောက်လို့ဖျက်သိမ်းခံလိုက်ရတဲ့ CNLD ပါတီအနေနဲ့တရားဝင်နိုင်ငံရေးပါတီအဖြစ်ကနေပြက်ပြဲသွားပြီးမဲ့ချင်းပီတူလူထွေးရဲ့နှလုံးသားထဲမှာရှိနေဖို့ကအရေးကြီးတယ်လို့ပါတီအတွင်းမှုအဖွဲ့ဝင်ဦးရှိန်ထွန်းကပြောပါတယ် CNLD ပါတီဝင်တွေနဲ့တွေ့ဆုံဆွေးနွေးဖို့အချိန်လုံလောက်မှုမရှိသလိုလုံခြုံရေးအရာလည်းအဆင်မပြေတဲ့အတွက်ပါတီမှတ်ပုံမတင်တာလို့ဦးရှိန်ထွန်းကပြောပါတယ်
အတိအကျချက်ပြောရင်တော့ကျွန်တော်တို့ပါတီဝင်တွေကြံတွေ့ရမယ့်အနေအထားမျိုးကကျွန်တော်တို့ကအချိန်ကလုံလုံလောက်လောက်မရှိဘူးနံပါတ်၁ချက်လုံဆောင်ရေးအရာလည်းဘယ်လိုမှအဆင်မပြေဘူးချင်းပြည်နယ်အနေအထားမှာကလည်းချီယုံရင်းစင်းဖို့ဆိုတာကလည်းတော်တော်လေးမလွယ်တဲ့ကိစ္စဖြစ်တယ်နောက်အရေးကြီးဆုံးအချက်တစ်ချက်ကကော်မရှင်ကနေဘယ်နည်းရွေးကောက်ပွဲရှိမယ်ဆိုတာအတိအကျကြေညာထားတာမရှိတဲ့အခါကျွန်တော်တို့အနေနဲ့ကဘယ်လိုမှအဆင်မပြေဘူ
းချင်းနိုင်ငံရေးပါတီ၃ခုနဲ့စုပေါင်းဖွဲ့စည်းထားတဲ့ CNLD ပါတီဟာချင်းနိုင်ငံရေးပါတီထဲမှာအင်အားအကြီးဆုံးပါတီဖြစ်ပြီး2020ခုနှစ်ရွေးကောက်ပွဲမှာချင်းပြည်နယ်အပြင်စကိုင်းတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်တို့အထိမဲဆန္ဒနယ်မြေ90ကျော်မှာဝင်ရောက်ရှင်ပြန်ခဲ့တဲ့ပါတီဖြစ်ပါတယ်ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီအပါအဝင်ခူမီခမီအမျိုးသားပါတီတိုင်းရင်းသားလူမျိုးစုများဖွံ့ဖြိုးရေးပါတီဇုံတိုင်းရင်းသားဒီတာဖွံ့ဖြိုးရေးပါတီချင်းတိုင်းရင်းသားများပါတီအရှုချင်းအမျိုးသားပါတီတို့ပါတီဖြတ်သိမ်းခြင်းခံရတာဖြစ်ပါတယ်ဇုံမီဒီမိုကရေစီဖွဲ့ချုပ်ဇက်စီဒီပါတီကတော့မလ24ရက်နေ့ကနိုင်ငံပါတီအဖြစ်ပြန်လည်မှတ်ပုံတင်ထားတယ်လို့ပါတီရဲ့အတွင်းမှုပူးကင်ခန့်လင်ကပြောပါတယ
်ရွေးကောက်ပွဲဝင်ချင်းမဝင်ချင်းတော့ကျွန်တော်တို့ပြန်လည်စဉ်းစားမယ်လေရွေးကောက်ပွဲတစ်ခုပဲစဉ်းစားမယ်ဆိုရင် independent နဲ့ဝင်လို့ရတာလောလောဆယ် platform တစ်ခုနေရဖို့ပေါ့နော်ဥပမာ media မှာပြောမယ် statement ထုတ်မယ်ဆိုရင်တည်ဝင်အဖွဲ့ရှိမရှိမရဘူးလေ
လက်ရှိမှာနိုင်ငံပါတီမှတ်ပုံတင်ခြင်းဥပဒေပုံမှန်3အရာရှောက်ထားတဲ့ပါတီ10ပါတီရှိပြီးနိုင်ငံပါတီများမှတ်ပုံတင်ခြင်းဥပဒေပုံမှန်25အရာရှောက်ထားတဲ့ပါတီ44ပါတီစုစုပေါင်း52ပါတီရှိပြီလို့စစ်ကောင်စီကမတ်လ24ရက်နေ့မှာထုတ်ပြန်ထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရှိတဲ့စစ်ပေးဆောင်စခန်း၃ခုကစစ်ပေးဆောင်တွေကိုမတ်လ31ရက်နေ့ဒီကနေ့နောက်ဆုံးထားပြီးနေရက်ကိုပြန်ချဖို့မြို့နယ်အာဏာပိုင်တွေကမကြသေးခင်ကလာရောက်ပြောဆိုခဲ့တဲ့အကြောင်းမောင်အေးကနေစူးစီးတင်ဆက်ထားပါတယ်
။အခုပြန်ရမယ့်သူတွေကတော့နေရက်ပြန်ဖို့ဇယံပေးထားသူတွေထဲကတချို့ဖြစ်တယ်လို့မြို့နယ်အုပ်ချုပ်ရေးအဖွဲ့ဝန်တယောက်ကအခုလိုပြောပါတယ်။
ပြန်ဖို့တင်ထားတဲ့သူတွေကတော့1180ကျော်မှာအစိုးရကဒီနေ့ဘတ်ဂျက်မမီလိုက်တဲ့အတွက်644စုပြန်มาပါကျန်တဲ့ဟာတွေကတော့လာမယ့်2023-2024ဘတ်ဂျက်မှာမှရမှာပါ
အခုနေရက်ပြန်ဖို့ဇယံပေးထားတဲ့သူတွေကတော့မဟာမနိစိုက်ပေးလျှောက်စခန်းတိန်ကျောက်စိုက်ပေးလျှောက်စခန်းနဲ့ရှမ်းရွာစိုက်ပေးလျှောက်စခန်းကချွေပြေသားစီအလေကျွမ်းမြောက်တောင်အပါဝံကျေးရွာပေါက်တစ်စီနှင်းပါကလူဦးရေ600ကျော်ဖြစ်ပါတယ်။နေရက်မပြတ်နိုင်တဲ့မိသားစုတွေကိုတော့အနည်းအနာကစိုက်ပေးလျှောက်စခန်းတွေမှာပျောက်ရွှေ့ထားမယ်လို့ဆိုပါတယ်။စိုက်လျှောက်တွေကတော့သူတို့ကနေရက်ကိုမပြန်ရှင်သေးပေမဲ့အာနာပိုက်တွေဖိအပ်ပဲ့တဲ့တော့နေရက်ပြန်ဖို့ဇယံပေးလိုက်ရတာဖြစ်တယ်လို့မဟာမနိစိုက်ပေးလျှောက်စခန်းမှာနေထိုင်သူတယောက်ကပြောပါတယ်။
ပြန်ဖို့လဲမပြန်ရင်ဘာကြောင့်လဲဆိုတော့မိုင်းနဲ့ဆက်လက်နဲ့အကျွေးအကြံတွေကတောတွေတောင်တွေမှာရှိနေတယ်မကြာခဏပေါက်ကွဲတံတွေလဲကြာရတယ်
တချို့ရွာတွေရဲ့အနီးအနားတွေမှာလည်းစိုက်ကောက်စီတဲစခန်းတွေရှိနေသေးတာကြောင့်စိုးရိမ်နေကြတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကပြည်ထောင်စုဝန်ကြီးဦးကိုကိုဦးဆောင်တဲ့အဖွဲ့ကရခိုင်ပြည်နယ်တော်မှာရှိတဲ့စိုက်ပိတ်လျှောက်စခန်းတွေကိုတော်ရောက်ပြီးနေရက်ပြန်ကြဖို့ပြောဆိုပြီးတဲ့နောက်မှာအခုလို PRP ပြန်ခိုက်လာတာဖြစ်ပါတယ်။နေရက်ကိုပြန်ကြမဲ့သူတွေကိုစိုက်ကောက်စီကငွေနဲ့ရိခတ်တချို့ထောက်ပံ့မယ်လို့ပြောဆိုထားပေမဲ့အခုအချိန်ထိတစုံတရာမရသေးဘူးလို့စိုက်ပိတ်လျှောက်အမျိုးသမီးတယောက်ကပြောပါတယ်။
သူတို့ထောက်ပံ့ပေးမှာနေရက်ကိုပြန်တဲ့သူတွေကိုငွေကျပ်6သိန်း12မျိုးပါတဲ့ပစ္စည်းပုံတစ်ပုံနဲ့စံတအိတ်ပေးဖို့အစအပြောထားတာရှိပါတယ်ဒါတွေတော့မရောက်သေးပါဘူ
းရခိုင်တပ်တော်နဲ့စိုက်ကောက်စီတပ်တို့နားလည်မှုနဲ့အပိုက်ခက်ရက်စေးပြီးတဲ့နောက်မှာစိုက်ကောက်စီကရခိုင်ပြည်ကစိုက်ပိတ်လျှောက်တွေအပါအဝင်ဘလောက်ဝမျိုးကစိုက်ပိတ်လျှောက်တွေကိုငွေနဲ့ရိခာနေငယ်ပေးပြီးနေရက်ပြန်ပို့နေတာဖြစ်ပါတယ်ရခိုင်ပြည်မှာစိုက်တဲ့နဲ့ရခိုင်တပ်တော်တို့တိုက်ပွဲတွေစဖြစ်ခဲ့တဲ့2020ကနေ2021ခုနှစ်အတွင်းနေရက်စန့်ခွာရသူ2000ကျော်အထိရှိခဲ့ပြီးတချို့ဟာနေရက်ကိုပြန်သွားကြပြီဖြစ်ပေမဲ့နေရက်မပြန်နိုင်သေးသူ6000နီးပါးရှိနေသေးတယ်လို့သိရပါတယ
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
စစ်ကောင်စီရဲ့အတူရောင်ရွေးကောက်ပွဲမှာပါတီမတ်ပုံမတင်ပဲရွေးကောက်ပွဲကိုအတိအမှတ်မပြုကြတဲ့နိုင်ငံရေးပါတီတွေကိုလေးစားကုန်ပြုတယ်လို့ NUGIE သမရဒူဝါလရှိလာကပြောဆိုလိုက်ပါတယ်ဒီမော့ဆိုမြို့နယ်အနောက်ဖက်ချမ်းကစစ်ရှောင်ပြည်သူတွေခေါ်လုံနေတဲ့ရွာတွေထဲစစ်တပ်ကလေရင်နဲ့ဗုံးကျဲတက်ခိုက်လို့အရက်သားတစ်ယောက်တည်ဆုံးပြီးသုံးယောက်ဒဏ်ရာရရှိသွားပါတယ်
တို့ရရှိနေခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းသတင်းလောက်ပဲဖြစ်ပါလေ။နောက်သတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။အပတ်စဉ်တိုင်းရင်သတင်းလောက်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုလိုအပတ်စဉ်ခဏတွေပြီးမှာတော့ VO ရဲ့မက်စလာ30ရက်နေ့ချက်သားရင်းညအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရထိတ်တန့်ရောက်တဲ့အချင်းချက်ကိုမဆုမြတ်မှုထလဲပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာအများပါဝင်နိုင်တဲ့နိုင်ငံရေးလုပ်ငန်းစဉ်ဆက်လက်ကျင်းသုံးနိုင်အောင်လို့တွန်းအားပေးကြဖို့အတွက်မြန်မာအိမ်နီးချင်းနိုင်ငံတွေနဲ့တခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီ40ကိုဖျက်သိမ်းလိုက်တဲ့အပေါ်အထူးစိုးရိမ်ကြောင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တာပါ။ဒီလိုပါတီတွေကိုဖျက်သိမ်းလိုက်တဲ့လုပ်ရဟာဒီမိုကရေစီအဖွဲ့အစည်းတွေနဲ့ဒီမိုကရေစီလုပ်ငန်းစဉ်ကိုထိခိုက်စေတဲ့လုပ်ရဖြစ်တယ်လို့မြန်မာနိုင်ငံရဲ့အချက်အတဲကိုပို့ပြီးတော့နှက်ရှိုင်းစေလိမ့်မယ်လို့လည်းသတိပေးထားပါတယ်။ဖန်စီထိန်သိမ်းခံရတဲ့သမ္မတအဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့တရားလက်လွတ်ဖန်စီခံထားရသူတွေအားလုံးကိုချက်ချင်းလွှတ်ပေးဖို့လည်းအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောင်းဆိုတဲ့အကြောင်းကြေညာချက်မှဖော်ပြထားပါတယ်။NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံရေးပါတီပေါင်း40ကိုဒီစစ်ကောင်စီကဖျက်သိမ်းလိုက်တဲ့အပေါ်မှာ American, Britain, Australia နဲ့ Japan နိုင်ငံတို့ကလည်းပြစ်တင်ရှုံချလိုက်ပါတယ်။ပါဝင်သင့်သူအားလုံးမပါဘဲရွေးကောက်ပွဲကျင်းပရင်လွတ်လပ်မျှတမှုရှိမှာမဟုတ်တယ်လို့မတည်ငြိမ်မှုတွေပိုပြီးတော့ဖြစ်လာလိမ့်မယ်လို့ American နိုင်ငံသားရေးဌာနကလည်းပြောကြားခဲ့ပါတယ်။ American နိုင်ငံကဒီ Wall Street Journal သတင်းစာတိုက်ရဲ့သတင်းတောက် Evan Grankovic ကိုတချို့လုတ်တယ်ဆိုတဲ့တန်တရားရှိမှုနဲ့Jeterab Rimpark မြို့မှာဖမ်းဆီးလိုက်တယ်လို့ရုရှားရဲ့ FSB လုံခြုံရေးတပ်ဖွဲ့တွေကဒီကနေ့ပြောကြားလိုက်တဲ့အကြောင်း Interfax သတင်းအေဂျင်စီမှာဖော်ပြပါရတယ်။ Wall Street သတင်းဌာနမော်စကိုရုံးကဒီ American နိုင်ငံသားသတင်းတောက်ဟာ American အစိုးရအတွက်တချို့လုံနေတယ်လို့တန်ကြားရှိတာကြောင့်သူ့ရဲ့တရားမဝင်လုံနေတဲ့လှုပ်ရှားမှုတွေကိုတားဆီးလိုက်တယ်လို့ FSB ရဲ့ကြေညာချက်ကိုကိုးကားပြီးတော့သတင်းထဲမှာဖော်ပြပါရတယ်။အမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်မှာ101လေထီတပ်ကရဟတ်ရဲနှစ်ဆင်းပြတ်ကျခဲ့လို့စစ်မှုရန်ကိုဦးသေးဆုံးခဲ့တယ်လို့စစ်တပ်တာဝန်ရှိသူကပြောကြားလိုက်ပါတယ်။ Black Hawk အမျိုးအစားရဟတ်ရဲနှစ်ဆင်းညဘက်အမှောင်ထဲမှာပုံမှန်စစ်ရေးလေ့ကျင့်နေစဉ်မှာပြတ်ကျခဲ့တာဖြစ်တယ်လို့တာဝန်ရှိသူကသတင်းတော့တွေကိုပြောကြားပါတယ်။ရဟတ်ရဲတစ်ဆင်းမှစစ်မှုရန်9ယောက်နဲ့နောက်တစ်ဆင်းမှ4ယောက်ပါသွားတာဖြစ်ပါတယ်။သေဆုံးသူအလုံးဟာ101လေထီတပ်ကတပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်ရှင်
။ကျေးဇူးပါမဆင်မြတ်မွေ။အခုလိုသတင်းအချင်းချုပ်တွေအပြီးမှာတော့ဒီညချက်သားရင်းညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါ။စပ်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်းနဲ့ BJ Elliot တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်မှာ VO American တန်ကိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်ရရှင်များလည်းတကွာ မြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာလို့လူရဆနာပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.